မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC VOA အမေရိကန်အတန်းကနေ2024ခုနှစ်ဒီဇင်ဘာလ17ရက်ပုတ်တူးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်အတန်းထုတ်လွှင့်ပေးနေပါပြီခင်ဗျာဒီအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ19အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းစတင်အတန်းလွှင့်ပေးနေပါပြီဒီညအတွက်အစီအစဉ်မှုကတော့ကျွန်တော်စံကြော်ပါ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့စီးရီးယားကအခြေအနေကိုအနီးကစောင့်ကြည့်နေပြီးသူတို့ရဲ့တန်တမာအဆောက်အုံတွေကိုထိမ့်သိမ်းပေးဖို့ရုရှားကပြောပါတယ်မြန်မာစစ်ကောင်စီကိုစစ်လက်နက်ပစ္စည်းတွေရောင်းချပေးနေတဲ့တရုတ်ကုမ္ပဏီတချို့ကိုအမေရိကန်ကတန်ခတ်အရေးယူလိုက်ပါတယ်မြန်မာစစ်ဝါရီဟာဒီနှစ်ဘန်နာနှစ်မှာတရားခိုင်နှုန်းကျဆင်းနိုင်တဲ့အကြောင်းကမ္ဘာ့ဘဏ်ကပြောပါတယ်ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့ကိုဆန်ကျော်နဲ့အတူတင်ပြပေးကြမှာပါခင်ဗျာ
သတင်းတွေပြီးတဲ့နောက်မှာတော့ရန်ကုန်ကပေးပို့လာတဲ့သတင်းတွေဆက်သွယ်မေးမြန်းမှုတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဆက်သွယ်မေးမြန်းကံတစ်ခုမှဆိုရင်တော့
ဒီငိုင်အေးချမ်းမှုကိုပေါ်ဆောင်နိုင်မဲ့ဒီကောက်ပွဲတော့ဖြစ်လာစရာမရှိဘူးလို့ကျွန်တော်တို့ယူဆပါတယ်
ဒီကံဂျန်စီးနဲ့တပတ်တွင်းအာကစားစတဲ့အစီအစဉ်တွေကိုတင်ဆက်ပေးသွားဖို့မှာဖြစ်ပါတယ်။ဒီအကြောင်းတွေမတင်ဆက်ခင်မှာတော့အခုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ကျွန်တော်စံကြောတို့ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။စီးရီးယားနိုင်ငံအတွင်းဖြစ်ပေါ်နေတဲ့အခြေအနေတွေကိုအနိကစောင့်ကြည့်နေပြီးလက်ရှိတိုင်းပြည်အာဏာကိုထိန်းချုပ်ထားသူတွေနဲ့လည်းအဆက်အသွယ်ရှိတယ်လို့ရုရှားကဒီကနေ့ဒီဇင်ဘာလ17ရက်နေ့မှာပြောကြားလိုက်ပါတယ်။နှစ်ပေါင်းများစွာကြာမြင့်ခဲ့တဲ့စီးရီးယားပြည်တွင်းစစ်အတွင်းစီးရီးယားဆိုရတပ်ဖွဲ့တွေကိုထောက်ပံ့ကူညီပေးဖို့ရုရှားတပ်ဖွဲ့တွေအခြေချခဲ့တဲ့တပ်စခန်းနေရာတွေအပါအဝင်တန်တမာအဆောက်အုံတွေဘေးကင်းလုံခြုံမှုရှိအောင်ထိန်းသိမ်းပေးဖို့အတွက်လဲရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကအလေးထားပြောကြားခဲ့ပါတယ်တမရဘာရှားအယ်အာဆတ်ကိုဖြုတ်ချပြီးမြို့တော်ဒမတ်စကတ်ကိုတော်လိုင်းတပ်ဖွဲ့တွေကသိမ်းပိုက်ပြီးရပိုင်းကြမှာပဲရုရှားအစိုးရပြောခွင့်ရကအခုလိုပြောလိုက်တာပါတမရအာဆတ်ဟာရုရှားနိုင်ငံကိုထွက်ပြေးခဲ့ပြီးသူ့ကိုခလုံးခွင့်ပြုလိုက်တဲ့အကြောင်းရုရှားအစိုးရကတရားဝင်ထုတ်ဖော်ပြောဆိုထားပါတယ်သမရအာဆာအစိုးရပြုတ်ချသွားတဲ့အတွက်အီရန်အနေနဲ့လက်ဗနွန်အခြေစပ်ဟက်ဇ်ဘောလာအဖွဲ့ကိုကုန်းချောင်းကနေလက်နက်တွေတင်ပို့ပေးနေတဲ့လမ်းကြောင်းပိတ်သွားခဲ့တဲ့အပြင်ဒေသရင်းအီရန်ရဲ့အကျိုးစီးပွားတွေကိုလှုပ်ဆောင်ပေးနေတဲ့အစီအစဉ်တွေလည်းလက်လွတ်ဆုံးရှုံးစေခဲ့ပါတယ်ခင်ဗျာ
ဂါဇာဒေသမှာအမြန်ဆုံးအပြစ်ခက်ရပ်နိုင်မဲ့ဆုံးဖြတ်ချက်မူကြမ်းတရားချမှတ်နိုင်ရေးကုလသမဂ္ဂအထွေထွေညီလာခံမှာဒီကနေ့ဗုဒ္ဓဦးနေ့ဆွေးနွေးဖို့စီစဉ်ထားပါတယ်ဆုံးဖြတ်ချက်ချနိုင်ရေးမကြသေးခင်သတင်းပတ်တွေကလုံခြုံရေးကောင်စီမှဆွေးနွေးခဲ့ပေမဲ့အမေရိကန်ကကန့်ကွက်ခဲ့ပြီးတဲ့နောက်အထွေထွေညီလာခံမှဆွေးနွေးကြမှာပါအထွေထွေညီလာခံကနေဂါဇာမှာအပြစ်ရပ်ဖို့ဆုံးဖြတ်ချက်ကိုအရင်ကလည်းချခဲ့ပူပါတယ်ဒါပေမဲ့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်လိုမဖြစ်မနေလိုက်နိုင်မဲ့ဆုံးဖြတ်ချက်မျိုးတော့မဟုတ်ပါဘူးအထွေထွေညီလာခံကပြင်ဆင်နေတဲ့မူကြမ်းထဲမှာဂါဇာမှာရှိတဲ့ပါလက်စတိုင်းအရပ်သားတွေကိုအသက်ရှင်ရပ်တည်ဖို့အခြေခံလိုအပ်ချက်တွေချက်ချင်းရယူခွင့်ပေးဖို့နဲ့လူသားချင်းစာနာမှုအထောက်ပံ့တွေအတားအဆီးမရှိပေးပို့ခွင့်ပြုဖို့တွေပါဝင်ပါတယ်ဂါဇာမြောက်ပိုင်းကိုအကူအညီတွေပေးဖို့ကိုတားဆီးခံထားရတာ2လလောက်ရှိနေပြီဖြစ်ပြီးတော့ပါလက်စတိုင်း8000လောက်ဟာအစားအစာရေစေဝါပြတ်လတ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုယုံ UNOCHA ကဗုဒ္ဓဦးနေ့တုန်းကပြောဆိုထားပါတယ်ဒီကနေ့ဗုဒ္ဓဦးနေ့မှာပဲအစ္စရေးကဂါဇာမြောက်ပိုင်းနဲ့အလက်ပိုင်းတွေကိုလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ26ဦးသေဆုံးခဲ့တယ်လို့ပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေကပြောဆိုထားပါတယ်အစ္စရေးရဲ့ထိုးစစ်အတွင်းသေဆုံးသူပါလက်စတိုင်းအရေအတွက်ဟာ4400ကျော်ရှိသွားပြီလို့လည်းဂါဇာကျမ်းမာရေးတာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်ခင်ဗျာ
ယူကရိန်းရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ရုရှားယူကရိန်းနယ်စပ်ဒေသကဒေသနှစ်ခုအတွင်းထိခိုက်ပျက်စီးမှုတွေရှိခဲ့တယ်လို့ရုရှားအစိုးရအရာရှိတွေကဒီကနေ့ဒီဇင်ဘာ17ရက်နေ့မှာပြောပါတယ်ဒရုန်းယာဉ်နဲ့တိုက်ခိုက်ခံခဲ့ရမှုကြောင့်စစ်ရုံတစ်ခုမိလောင်ခဲ့ပေမဲ့နောက်ပိုင်းမှာပြန်ငြိမ်းသက်နိုင်ခဲ့တယ်လို့ Brian ဒေသအုပ်ချုပ်ရေးမှူး Alexander Bogomets က Telegram လူမှုကွန်ရက်မှာရေးပါတယ်ယူကရိန်းကဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက် Rostov ဒေသအတွင်းမှာရှိတဲ့ Tanagrok ဒေသအတွင်းကစစ်ရုံတစ်ချို့ပျက်စီးသွားခဲ့တဲ့အပြင်ဒါဇင်နဲ့ခြည်တဲ့ကားတွေလည်းပျက်စီးသွားခဲ့တယ်လို့အုပ်ချုပ်ရေးမှူး Yuri Slesar ကဒီကနေ့မှပဲပြောပါတယ်ယူကရိန်းတို့မနေ့ကတိုက်ခိုက်ခဲ့တဲ့ drone ယာဉ်14စင်းကိုပစ်ချနိုင်ခဲ့တဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကလည်းပြောပါတယ်ယူကရိန်းနိုင်ငံကဇပိုရီးဇီးယားဒေသကိုရုရှားကဒုံးကျည်တွေနဲ့အရင်နေ့မှတိုက်ခိုက်ခဲ့တဲ့နောက်ဆက်တွဲအဖြစ်သေဆုံးသူအရေအတွက်ထပ်တိုးလာပြီးထိခိုက်ဒဏ်ရာသူ22ဦးရှိခဲ့တယ်လို့ဒေသအုပ်ချုပ်ရေးမှူးကလည်းဒီကနေ့မှပဲပြောပါတယ်ခင်ဗျာ
ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကအရေးပါတဲ့ကုန်သွယ်ရေးကော်မရှင်အကြီးအကဲနေရာအပါအဝင်သူအစိုးရဖြစ်လာရင်တာဝန်ယူမဲ့သူတချို့ကိုအင်္ဂါနေ့မှာထပ်မံရွေးချယ်ထားခဲ့ပါတယ်။ ပြည်ထောင်စုကုံသွဲကော်မရှင်ဥက္ကဋ္ဌနေရာကိုအင်ဒရူးဖာဂူဆန်ကိုရွေးချယ်လိုက်ပါတယ်။သူကလက်ရှိကော်မရှင်နာ၅ဦးတည်းအတူဖြစ်ပြီးတော့လီနာခန်နေရာကိုအစားထိုးဝင်ရောက်မှာဖြစ်ပါတယ်။အမေဇုန်နဲ့မက်တာကုမ္ပဏီတွေဟာဈေးကွက်ရဲ့ပြိုင်ဆိုင်မှုပုံစံကိုချိုးဖောက်ခဲ့တယ်ဆိုတဲ့ချိုးဖောက်တဲ့အတွက်ဆိုပြီးတော့လီနာခန်ကဒီကုမ္ပဏီတွေကိုတရားစွဲဆိုခဲ့တယ်လို့ဒေါ်လာဘီလီယံနဲ့ချီတဲ့ကုမ္ပဏီပိုင်ဆိုင်မှုတွေကိုတားမြစ်ခဲ့တဲ့အတွက် Wall Street နဲ့ Silicon Valley တို့ရဲ့ဝေဖန်မှုတွေခံခဲ့ရပူပါတယ်။ဥက္ကဋ္ဌဖြစ်ရာထားခံရတဲ့ Andrew ဟာ American Number 1ဦးစားပေးအစီအစဉ်ကိုအထူးတလဲလှုပ်ဆောင်မဲ့သူဖြစ်ပြီးတော့ American သမိုင်းမှာကုန်သွယ်ရေးကော်မရှင်ကိုအကြံဉာဏ်တစ်တွင်နဲ့ဦးဆောင်နိုင်တဲ့သူဖြစ်လာမယ်လို့ရွေးကောက်ခံသမ္မတ Donald Trump ကသူ့ပိုင် True လူမှုကွန်ရက်မှာရေးသားထားပါတယ်။ Kimberly Gay Point ကိုဂရိနိုင်ငံဆိုင်ရာအမေရိကန်တမတ်ကြီးဖြစ်ရွေးချယ်ခဲ့ပြီးတော့တွန်ဘာရက်ကိုတော့တူရကီဆိုင်ရာတမတ်ကြီးဖြစ်ရွေးချယ်လိုက်ပါတယ်။တွန်ဘာရက်ဟာဒေါ်နယ်ထရန့်နဲ့နှစ်ပေါင်းများစွာခင်မင်ရင်းနှီးသူငွေကြေးဆိုင်ရာလုပ်ငန်းရှင်တတိယတူဖြစ်ပါတယ်။သူဟာဒေါ်နယ်ထရန့်အရင်တမတ်အဖြစ်ကျန်းသစ္စာကြိမ်ဆိုတဲ့အခမ်းအနားမှာဥက္ကဋ္ဌအဖြစ်ဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ။
ပြည်ရေးအမေရိကန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.19 kHz 15653ည9.25 kHz 11803ည9.30 kHz 9963ညတို့အပြင်စနေတနင်္ဂနွေတွေမှာ9.19 190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်တန်ကနေဗုဒ္ဓဟူးနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာအရတားပြည်သူတွေအပေါ်လေကြောင်းတိုက်ခတ်မှုတွေမှာအသုံးပြုတဲ့လေယာဉ်အစိတ်အပိုင်းတွေကိုရောင်းချပေးမှုနဲ့တရုတ်ကုမ္ပဏီ၄ခုကိုအမေရိကန်ကတန်ခတ်အရေးယူလိုက်ပါတယ်စစ်ကောင်စီကိုစစ်လက်နက်ပစ္စည်းရောင်းချမှုနဲ့တန်ခတ်အရေးယူလိုက်တဲ့တရုတ်ကုမ္ပဏီ၄ခုတည်းက2ခုဟာမြန်မာနိုင်ငံမှာအခြေစိုက်ပြီးကျန်2ခုကတော့ရုရှားနိုင်ငံမှာအခြေစိုက်တယ်လို့လည်းအမေရိကန်ကုသရေးဝန်ကြီးဌာနကမနေ့ဒီဇင်ဘာလ10ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အတွက်တရုတ်နဲ့ရုရှားကုမ္ပဏီစုစုပေါင်း၈ခုကိုအရေးယူလိုက်ကြောင်းအမေရိကန်ကုသရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့မှာကြေညာလိုက်တာလည်းဖြစ်ပါတယ်အမေရိကန်အစိုးရရဲ့နိုင်ငံခြားရေးမူဝါဒတွေကိုဆန့်ကျင်တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်အရေးယူခဲ့တာလို့လည်းကုသရေးဝန်ကြီးဌာနလက်ထောက်ဝန်ကြီးအလန်အက်စတေဗက်စ်ကပြောပါတယ်တရုတ်နိုင်ငံရဲ့ဌာနကတော့တန်ခါအရေးယူမှုတွေဟာလူခွင့်ရေးကိုအကြောင်းပြပြီးတရုတ်နည်းပညာကုမ္ပဏီတွေအပေါ်ပြောင်ပြောင်တင်းတင်းဖြစ်နေတဲ့လှုပ်ရအဖြစ်ဒီကနေ့ဒီဇင်ဘာလ17ရက်နေ့မှာတုံ့ပြန်ပြောဆိုပါရတယ်။အမေရိကန်ကုသရေးဝန်ကြီးဌာနကြေညာချက်မှာတော့တရုတ်နိုင်ငံအခြေစိုက်ဇေကျန်း Univiu နည်းပညာကုမ္ပဏီဟာတရုတ်နိုင်ငံအတွင်းကဝိကာနဲ့တခြားလူနည်းစုတွေကိုစောင့်ကြည့်တာအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကျွလွန်နိုင်အောင်နည်းပညာတွေရောင်းချခဲ့တယ်လို့ဖော်ပြပါရတယ်။နောက်ထပ်အရေးယူခံရတဲ့ကုမ္ပဏီတစ်ခုကတော့Beijing Zhongdong Security Technology Group ဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံစီးပွားရေးဟာဒီနှစ်ဘန်တာနှစ်မှာတည်ရခိုင်နှုန်းကျဆင်းနိုင်ကြောင်းကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်လက်နက်ကင်ပဋိပက္ခတွေရင်ဆိုင်ရတဲ့အပြင်မကြခင်လပိုင်းကရေလွှမ်းမှုဘေးဒဏ်တွေထက်ကျုံခဲ့ရတဲ့မြန်မာစီးပွားရေးဟာစောစောပိုင်းကခန့်မှန်းချက်တွေနဲ့ကွဲလွဲပြီးနောက်ထပ်ကျဆင်းနိုင်ရည်ရှိနေတာကိုကမ္ဘာ့ဘဏ်ကသတိပေးထားပါတယ်။ငွေကြေးဖောင်းပွားမှုငွေတန်ဖိုးကျဆင်းမှုလျှက်စစ်တအားနဲ့လူသားအရင်းအမြစ်လှုပ်အားလျော့နေသွားတဲ့ပြဿနာတွေကလည်းမြန်မာစီးပွားရေးကိုပိုပြီးကျဆင်းအောင်တွန်းပို့နေတယ်လို့အစီရင်ခံစာကရေးသားထားပါတယ်။ပြီးခဲ့တဲ့ဇွန်လကတော့မြန်မာနိုင်ငံစီးပွားရေးဟာမတ်လ2025ခုနှစ်ကုန်မဲ့မတ်လ2025ခုနှစ်ကုန်မဲ့ဗန္ဒာရေးနှစ်အတွင်းတည်ရခိုင်နှုန်းတိုးလာနိုင်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းခဲ့ပါတယ်။တစ်ချိန်တည်းမှာဆင်းရဲမွဲတေမှုနဲ့အကြမ်းဖက်မှုတွေတိုးလာနိုင်တာကိုသတိပေးခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒီမိုကရေစီရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေရပ်တန့်သွားပြီးစီးပွားရေးကဏ္ဍအတီးတီးခက်ခက်ခဲခဲရုန်းကန်နေရပါတယ်။လက်နက်ကင်ပဋိပက္ခတွေကြားအခြေခံစားတောက်ကုန်တင်ပို့တဲ့လမ်းကြောင်းတွေပိတ်ပင်ခံရပြီးတိုင်းပြည်လူဦးရေ55သန်းရဲ့၄ပုံတစ်ပုံဟာအစားအသောက်မလောက်ငှတဲ့အချက်တဲကိုရင်ဆိုင်နေရတဲ့အကြောင်းကိုလည်းကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ငွေကြေးဖောင်းပွားမှုပြင်းမြန်26ရာခိုင်နှုန်းဆက်ရှိနေဖို့မျှော်လင့်ရပြီးပြီးခဲ့တဲ့စက်တင်ဘာလယာကီမုန်တိုင်းတိုက်ခိုက်ခဲ့တဲ့တန်းကြောင့်စိုက်ပျိုးရေးလုပ်ငန်းတွေအကြီးအကျယ်ပျက်စီးခဲ့တာကိုလည်းအစီရင်ခံစာမှာထည့်သွင်းထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မောင်နှောမြို့နယ်အခြေစိုက်နေကြားဆောင်ရဲတပ်ဖွဲ့ကွဲနှခခ9ကိုဒီသတင်းပတ်အစောပိုင်းတိုက်ခိုက်ခဲ့တာမှာစစ်ကောင်စီတပ်ဖွဲ့ဝင်ရာနဲ့ချီတေဆုံးပြီးရာစီတချို့အပါအဝင်ဖမ်းဆီးရမိတာတွေရှိခဲ့တဲ့အကြောင်းအရခတ်တပ်တော် AA ကမနေ့ဒီဇင်ဘာလ10ရက်နေ့ကထုတ်ပြန်ပါတယ်စစ်ကောင်စီနောက်ဆုံးလက်ချက်စခန်းဖြစ်တဲ့နှခခ9စခန်းကိုပြီးခဲ့တဲ့အောက်တိုဘာလ14ရက်နေ့ကစပြီးတော့ထိုးစစ်ဆင်တိုက်ခိုက်ခဲ့တာမှာရက်ပေါင်း55ရက်အကြာဒီဇင်ဘာလ10ရက်နေ့မှာတင်ပတ်ရရှိကြောင်း AA အဖွဲ့ကကြေညာခဲ့ပါတယ်နခခငါတိုက်ပွဲအတွင်းအေအေဘက်ကကောက်ယူထားတဲ့စီးရင်အရာစစ်ကောင်စီတပ်ဖွဲ့ဝင်450အထက်တေဆုံးခဲ့တယ်လို့ဗုဒ္ဓတော်မျိုးအမတ်15စစ်စင်ရေးကုကဲမှုဌာနချုပ် စကခ15စကခမူဗိုလ်မှူးချုပ်သူရိန်ထွန်းစကခမူရဲ့ကိုရီးအရာရှိဗိုလ်ကြီးဝင်လျောင်အပါအဝင်အရာရှိအကြက်စစ်တီအမြောက်အများကိုဖမ်းဆီးရမိခဲ့သလို RSO ASA ARA တပ်ဖွဲ့ဝင်တွေနဲ့စစ်ကောင်စီတင်နှံပေးထားတဲ့ရိုဟင်ဂျာလက်နက်ကိုင်တပ်ဖွဲ့ဝင်တွေကိုလည်းတုံ့ပန်းအဖြစ်ဖမ်းဆီးရမိခဲ့တယ်လို့ AA ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ထိကကြဆုံးမှုတွေဖမ်းဆီးခံရမှုတွေနဲ့အတူစခန်းကျသွားကြောင်းအေအေအဖွဲ့ရဲ့ထုတ်ပြန်ခြင်းနဲ့ပတ်သက်လို့လက်တလောတိကျအတည်ပြုလို့မရသေးသလိုစစ်ကောင်စီကလည်းသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။ရခိုင်ပြည်နယ်ကလည်းလက်နက်ကိုင်ပြစ်ပခတွေအတွင်းလူဟင်းကြတွေမြေစာပင်ဖြစ်နေရတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲတိုက်ပွဲတွေလည်းဆက်ဖြစ်နေတာပါ။2019ခုနှစ်တုန်းကစစ်တပ်ရဲ့ရခိုင်ပြည်နယ်ကနယ်မြေရှင်းလင်းတဲ့စစ်စင်ရေးကြောင့်တိမ့်နဲ့ချီတဲ့ဘင်္ဂလားဒေ့ရှ်တိတ်နဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတာအခုနောက်ထပ်အဆိုးဆုံးချိန်ချောက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ Amnesty International ကလည်းပြီးခဲ့တဲ့သတင်းပတ်မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။
တောင်ကိုရီးယားမှာဆေးအုပ်ချုပ်ရေးအမိန့်ထုတ်ပြန်ခဲ့တာနဲ့ပတ်သက်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဟောင်းထိန်းသိမ်းခံထားအစဉ်ဒီကနေ့ဒီဇင်ဘာ17ရက်နေ့မှာတေချောင်းကြံစီခဲ့တဲ့အကြောင်းသက်ဆိုင်တာဝန်ရှိသူတွေကပြောပါတယ်။ကာကွယ်ရေးဝန်ကြီးဟောင်းကင်ယုံဟုံးဟာဆိုးမျိုးမှာထိန်းသိမ်းခံနေရစဉ်တေချောင်းကြံခဲ့တာဖြစ်ကြောင်းကိုရီးယားအကျဉ်းထောင်ဦးစီးဌာနအကြီးအကဲရှင်အောင်ဟီကဒီကနေ့မှာလွှတ်တော်အမတ်တွေကိုအတည်ပြုခဲ့ပါတယ်။ဒါပေမဲ့လည်းထိန်းသိမ်းရေးဌာနတစ်ခုအတွင်းတေချောင်းကြံစီရမှာလုံခြုံရေးတွေကအချိန်မီတားဆီးနိုင်ခဲ့ကြောင်းတားဆီးနိုင်ခဲ့ပြီးအခုအခါကင်ဟာတည်တည်ငြိမ်ငြိမ်ရှိနေတယ်လို့လည်းရှင်ကပြောပါတယ်။ဒီဇင်ဘာ3ရက်နေ့ရောကတမရအမိန်နဲ့ဆေးအုပ်ချုပ်ရေးချမှတ်ရမှာနိုင်ငံတော်ပုံကန်ထားကြမှုအတွင်အရေးပါတဲ့အခမ်းကဏ္ဍကနေပါဝင်မှုအာဏာအလွဲသုံးစားမှုနဲ့သူ့ပေါ်ဆွတ်ဆွဲဆွဲပြီးစိုးတရားရုံးကဖမ်းဝရမ်းထုတ်ပေးပြီးတဲ့နောက်မှာဒီကနေ့အစောပိုင်းမှာကာကွယ်ရေးဝန်ကြီးဟောင်ကင်ကိုထိန်းသိမ်းဖမ်းဆီးလိုက်တာပါဒီကနေ့မှာပဲတောင်ကိုရီးယားတမရယွန်းဆောက်ယိုးရဲ့ရုံးခန်းကိုရဲတွေကဝင်ရောက်စီးနှင်ရမှာလဲတမရရဲ့လုံခြုံရေးတွေကတားဆီးခဲ့ကြကြောင်းတောင်ကိုရီးယားရဲတွေကပြောပါတယ်ဒီဇင်ဘာ3ရက်နေ့ကအရေးပေါ်ဆေးအုပ်ချုပ်ရေးကြေညာခဲ့တဲ့တောင်ကိုရီးယားသမ္မတကိုနိုင်ငံခြားခီးသွားလာခြင်းပိတ်ပင်ထားပြီးအနီးကဝန်ထမ်းတွေကိုလည်းသက်ဆိုင်ရာစစ်ဆေးနေပါတယ်ရဲတွေနဲ့သမ္မတလုံခြုံရေးတွေကြားနိုင်ငံအတော်ကြားထိတ်တိုက်တွေ့ခဲ့ကြပြီးတဲ့နောက်ပိုင်းမှာတော့ရုံးသွင်းကအချက်လက်တွေရှာဖွေသိမ်းဆည်းနိုင်ကြောင်းဆက်ပြီးဆွေးနွေးနေကြတယ်လို့ရဲတွေကဒီကနေ့မှပြောပါတယ်သမရယုံဝန်ထမ်းတွေလုံခြုံရေးတွေအနေနဲ့ရဲတွေရဲလုပ်ငန်းစဉ်ကိုအနောက်ဆက်ပေးမယ်ဆိုရင်နိုင်ငံတော်အပေါ်ပုံကန်သူတွေအဖြစ်တရားဥပဒေကြောင်းအရအပြစ်ပေးနိုင်ကြောင်းအပြစ်ပေးနိုင်ရင်ဆောင်ရွက်သွားမယ်လို့အဓိကအတိုက်ခံဒီမိုကရက်တစ်ပါတီကတတိပေးထားပါတယ်အခုလိုအကာအကွယ်ပေးခံနေရသူဟာနိုင်ငံတော်အကြီးအကဲမဟုတ်တော့ဘဲပုံကန်ထားကြွသူတူဦးတာဖြစ်တယ်လို့လည်းဒီမိုကရက်တစ်ပါတီလွှတ်တော်အမတ်လည်းဖြစ်ပြောခွင့်ရလည်းဖြစ်တဲ့ဂျိုဆုံးလီကပြောပါတယ်ခင်ဗျာနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကျွန်တော်စံကျော်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။ VOA ကနေဗုဒ္ဓဦးနေညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေပါတယ်။အခုကစပြီးသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့လက်တလောနိုင်ငံရဲ့အကူပြောင်းတွေဖြစ်နေတဲ့ Syria နဲ့သက်ဆိုင်တဲ့သတင်းပုဒ်ကိုတင်ဆက်ပေးပါမယ်။ Syria မှာအာနာရှင် Bashar al-Assad ပြုတ်ကျသွားပြီးတဲ့နောက်ပိုင်းမှာIS စစ်သေးကြတွေကိုမဟာမိတ်တွေနဲ့အတူလက်တွဲနှိမ်နင်းနေတဲ့ Syria အခြေဆိုင် American တပ်တွေအနေနဲ့ရှေ့ဘလို့ဆက်ရက်တည်မလဲဆိုတာနဲ့ပတ်သက်လို့မေးခွန်းထုတ်နေကြပါတယ်။ VOA ပင်တကွန်သတင်းတောက် Color Bet ပေးပို့ထားတဲ့သတင်းကိုကိုအောင်တင်ပြပေးထားပါတယ်ခင်ဗျာ
။ Syria မှာ1982ခုနှစ်ကတည်းကနိုင်ငံကိုထိန်းချုပ်လာတဲ့အာဏာရှင်အစိုးရကြဆုံးခန်းကို Syria လူလူနဲ့အတူကဘာကစောင့်ကြည့်နေကြပါတယ်။
Not to be moved by the scenes of jubilation.
စီးရီးယားအာဏာရှင်ရဲ့ဖိနှိပ်မှုအောက်ကနေလွတ်မြောက်လာတဲ့လူတို့ရဲ့ပျော်ရွှင်မှုကိုမြင်ရတာအမခန်းစရာပါ။အာဏာရှင်တွေအသက်ဆက်နိုင်အောင်ထောက်ခံဝန်းရံပေးခဲ့ကြတဲ့အီရန်၊ဟစ်စ်ဘိုလာနဲ့ရုရှားတို့ကိုလည်းဒီဖြစ်ရပ်ပေါ်ကနေအနိုင်ရလိုက်တာပါ။ဒါပေမဲ့အခုလိုသမိုင်းဝင်အောင်ပွဲနဲ့အတူအန္တရာယ်တွေလည်းကြားရောက်လာနိုင်ပါတယ
်။ဒီသတင်းပတ်ထဲအမေရိကန်တွေဟာစီးရီးယားအလဲပိုင်းက IS တွေအခြေစိုက်ရာ85နေရာကိုဂျက်တိုက်လေယာဉ်တွေ B-52 ဘုံးကျဲလေယာဉ်တွေ A-10 စစ်စင်ရေးတိုက်လေယာဉ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။စီးရီးယားအာဏာရှင်ထွက်ပြေးသွားတဲ့အပေါ်အခွင့်ကောင်းယူလာနိုင်တဲ့အစ္စလာမစ်ဆွမ်းရောက်တွေကိုကြိုတင်လက်ဦးမှုရယူနှိမ်နင်းထားတာပါ။
The real danger moving forward over the next 40
hours. အချင်းတောင်က IS သွေးကြွတွေဒါထွက်ပြေးလွတ်မြောက်သွားမယ်ဆိုရင်နောက်48နာရီအတွင်းအမှန်တကယ်ပဲ NDA ကြားရောက်လာနိုင်ပါတယ်။အဲ့ဒီလိုသာလွတ်သွားမယ်ဆိုရင်ဒီထောင်နဲ့ချီရဲ့စစ်သွေးကြွတွေဟာစီးရီးယားတနိုင်ငံတည်းတင်တာမဟုတ်ဘဲအရှေ့အလယ်ပိုင်းနဲ့တူရကီဥရောပအထိပါပြန့်နှံ့ကုန်ပါလိမ့်မယ်။
စီးရီးယားမှာအမေရိကန်တပ်ဖွဲ့ဝင်ပေါင်း900လောက်ရှိပြီး IS တွေကိုနှိမ်နင်းနေတဲ့စီးရီးယားအတိုက်ခံဒီမိုကရက်တစ်တပ်ပေါင်းစုကိုအကူအညီတွေပေးနေပါတယ်။အာဆက်အာနာရှင်ဆိုရပြုတ်ကျသွားပြီးနောက်အလေးထားတဲ့အဓိကအချက်၃ချက်နဲ့ပတ်သက်ပြီးတာဝန်ရှိသူတဦးကအခုလိုရှင်းပြပါတယ
်။ Our soldiers and personnel
ကျွန်တော်တို့တပ်ဖွဲ့ဝင်တွေဝန်ထမ်းတွေလုံခြုံပေးကင်းရေးမဟာမိတ်တွေလုံခြုံပေးကင်းရေးနဲ့အရက်သားတွေပေါ်ဘေးအန္တရာယ်မကျရောက်ရေးအကာအကွယ်ပေးသွားပါမယ်။
အာနာရှင်အာဆက်ဟာမော်စကိုကိုလေယာဉ်နဲ့ထွက်ပြေးသွားပါတယ်။စီးရီးယားအာနာရှင်ကြဆုံခဲ့ဟာမဟာမိတ်ရုရှားနဲ့အီရန်တို့အတွက်လဲအားအင်ချိနဲ့သွားစီတယ်လို့အကဲကတဦးကအခုလိုသုံးသပ်ပါတယ
်။ They've lost Hezbollah.
Hezbollah အဖွဲ့ကိုအနည်းဆုံးတော့အထောက်ပံ့ဆက်မပေးနိုင်တော့တာကြောင့်သူတို့လက်လွတ်လိုက်ရပါတယ်။စီးရီးယားလည်းအလားတူပါ။မေးစရာရှိတာကဟူသီတွေကိုရောဆက်ပြီးချုပ်ကန်ထားနိုင်အောင်မလားဆိုတာပါ။ဒါမှမဟုတ်ဒေသတွင်းက Saudi Arabia လိုနိုင်ငံတွေကလည်းသူတို့အတွက်အခွင့်အလမ်းကောင်းကိုစောင့်ကြည့်နေပါတယ်
။ပန်တဂွန်ကတော့မာမိတ်တွေနဲ့ထိတွေ့ဆက်ဆံနေဖို့ကအရေးကြီးတယ်လို့ဆိုရတယ်။စီးရီးယားရေးနဲ့ပတ်သက်ပြီးအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာတူရကီကာကွယ်ရေးဝန်ကြီးနဲ့ဆက်သွယ်ဆွေးနွေးခဲ့ပါတယ်။အမေရိကန်ဘိုးကုတ်ကဲရေးစစ်ဌာနချုပ်ဆန်ကွန်ကဘိုးချုပ်ကြီး Eric Carilla လည်းမာမိတ်ဂျော်ဒန်နိုင်ငံနဲ့ဆက်သွယ်ဆွေးနွေးတဲ့အပြင်လာမယ့်ရက်တွေမှာလည်းဒေတာရင်းမဟာမိတ်တွေနဲ့ဆက်သွယ်ဆွေးနွေးသွားမှာဖြစ်ကြောင်းတာဝန်ရှိသူတွေကထုတ်ပြန်ပြောဆိုပါတယ်ခင်ဗျာ။
ကိုအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းတွေတဲကရခိုင်ပြည်နယ်နဲ့သက်ဆိုင်တဲ့သတင်းတပုတ်ကိုတင်ပြပေးခြင်းပါတယ်စစ်ကောင်စီနဲ့အာရခတပ်တော်အေဂျာတိုက်ပွဲပြင်းထန်လာတဲ့အမျှနေရဲစွန့်ခွာရသူတွေတိုးလာနေပြီးတော့ကျန်းမာရေးပြဿနာတွေနဲ့လည်းရင်ဆိုင်နေရပါတယ်စီပဋိပက္ခကြားဒေသခံတွေအရေးပြားယောဂအပါဝင်ကျန်းမာရေးပြဿနာတွေရင်ဆိုင်နေရပြီးတော့စေဝါရရှိမှုအခက်ခဲကြုံနေရတယ်လို့လည်းဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်ကစစ်ဘေးဒုက္ခသည်တွေနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမခင်လေးပြောပြပါမယ်ခင်ဗျာ
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော်အေအေကြားတိုက်ပွဲတွေကြားလာတာနဲ့အမျှအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့ဒေသခံစစ်ဘေးဒုက္ခသည်အရေးအတွက်တွေဟာလည်းတစ်နေ့ထက်တစ်နေ့ပိုများလာနေတာပါအဲ့ဒီတည်းကတချို့စစ်ဘေးဒုက္ခသည်တွေဟာစစ်ဘေးရှောင်စခန်းတွေမှာနေထိုင်ကြတာရှိသလိုလက်ရှိတိုက်ပွဲတွေပြင်းထန်နေစေမျိုးတွေကဒုက္ခသည်တွေကတော့တောတောင်တွေထဲမှာဖြစ်သလိုနေထိုင်စားသောက်နေရတယ်လို့ရခိုင်စစ်ဘေးဒုက္ခသည်အရေးဆောင်ရွက်နေတဲ့ကိုဝေဟင်အောင်ကပြောပါတယ်
။လက်ရှိရခိုင်မှာကစစ်ဘေးရှောင်တွေကပုံစံ3မျိုးလောက်ရှိတယ်ပေါ့နော်။ပထမစစ်ဘေးရှောင်တွေကကြာရင်စစ်ဘေးရှောင်စခန်းတွေမှာနေတဲ့စစ်ဘေးရှောင်တွေရှိမယ်။နောက်တစ်ခုကဆွေမျိုးတွေအိမ်မှာနေဆက်ရမှာခေါလုံနေတဲ့စစ်ဘေးရှောင်တွေရှိရယ်။နောက်တစ်ခုကတော့တောတွေတောင်တွေထဲမှာဖြစ်သလိုဟိုကျုံရကြမ်းနေကြတဲ့စစ်ဘေးရှောင်တွေရှိရယ်။အဲ့ဒီထဲမှာတောထဲမှာနေတဲ့စီပီရှောင်းတွေကကြာရင်ဒီအန်းတို့ဒီတောင်ငုတ်တို့ဘွားတို့ဖက်ကစီပီရှောင်းတွေများတယ်။အဲ့ဒီနေရာတွေကကြာရင်လက်တလောစစ်ဖြစ်တဲ့နေရာတွေလည်းဖြစ်တယ်ခင်ဗျာ
။လက်ရှိကာလဟာစောင်းရာသီဖြစ်သလိုဒုက္ခသည်တွေအတွက်စောင်းတဲ့အနည်းတွေလည်းမရှိတဲ့အတွက်ကြောင့်စီပီဒုက္ခသည်တွေကတက်ကြီးပိုင်းတချို့အအေးရန်ကြောင့်တိတ်ဆုံးတာတွေရှိနေတယ်လို့လည်းသူကဆက်ပြောပါတယ်။အ
ဲ့ဒီတွေကစီပီရှောင်းတွေကကြာရင်စားရေးတောက်ရေးခက်ခဲသလိုနေရထိုင်ရေးလည်းတော်တော်ခက်ခဲတယ်။အထူးသဖြင့်ဆောင်းရသည်ဆိုတော့သူတို့ရဲ့ကျန်းမာရေးဆောက်ရှောက်မှုကတော်တော်လေးစိုးရိမ်ဖို့ကောင်းတယ်။ဒီကြားထဲမှာငှက်ဖြာယောဂါဖြစ်တဲ့လူတွေလူနာတွေရှိရဆိုပြီးတော့လေကျွန်တော်တို့စီကိုသတင်းစကားတွေရောက်တယ်။မနေ့ကပဲကျွန်တော်စီကိုဖုန်းနဲ့အဆက်တွေလုပ်ပြီးတော့ဒီအကူအညီတောင်းလာတဲ့ဟာရှိရယ်။အသက်80လောက်ရှိမဲ့အဖွားကြီးတယောက်ဟာဒီအေးပတ်ပြီးတော့ဆုံးနေဆိုပြီးတော့သတင်းစကားလေးရောက်လာတာရှိရခင်ဗျာ
။လက်ရှိတိုက်ပွဲပြင်းထန်နေတဲ့ရခိုင်တောင်ပိုင်းကတောင်ကုန်းနဲ့ဂွားမြို့နယ်တွေမှာဆိုရင်စေဘေးဒုက္ခသည်စခန်းတွေမှာအရေးပြားယောဂါဖြစ်ပွားတာတွေလည်းရှိနေပြီးတော့အခက်ခဲတွေလည်းကြုံနေရတယ်လို့ရခိုင်စစ်ဘေးဒုက္ခသည်အရေးဆောင်ရွက်နေတဲ့ကိုဝေဟင်အောင်ကပြောပါတယ
်။အဲနောက်ပိုင်းတွေ့လာရတာကကြာရင်ဒီယာနာပေါ့နော်ဝေးပေါက်တဲ့လူတွေယာနာဖြစ်တဲ့လူတွေလည်းတော်တော်များများဖြစ်တဲ့ဟာကိုတွေ့ရတယ်။ဒီရပိုင်းမှာဆိုလို့ရှိရင်ဒီတောင်ကုန်းမြို့နယ်ဖက်ကအကူအညီတောင်းလာတဲ့အပိုင်းတွေကတိတိတသားများတယ်။အထူးသဖြင့်ယာနာဖြစ်တဲ့ကလေးတငယ်တွေအတွက်စေဝါတွေရရှိဖို့အတွက်အကူအညီတောင်းလာတဲ့လူတွေရှိရခင်ဗျာ။
တချိန်တည်းမှာပဲရခိုင်ပြည်နယ်မှာကုန်စည်စီးဆင်းမှုနဲ့စေဝါတင်သွင်းခွင့်တွေကိုစစ်ကောင်စီကကန့်သက်ထားတဲ့အတွက်စေဝါပြက်လက်မှုတွေလည်းရှိနေပါတယ
်။စေဝါရရှိမှုကတော့လုံးဝအခက်အခဲရှိရခင်ဗျာ။စေဝါကဒီစစ်ကောင်စီဘက်ကလမ်းတွေအကုန်လုံးပိုက်လိုက်ပြီးကြတဲ့ကနေကျွန်တော်တို့စေဝါပြက်လက်မှုကဆွဆွရွအခြေအနေရှိရယ်။အရခတက်တော်ဘက်ကတော့ကြိုးစားပြီးတော့သူတို့ဒီနေဆိုင်ရဒီပြည်နေတွေကနှိစက်ရဒီနိုင်ငံတွေကရရှိဖို့အတွက်သူတို့ကြိုးစားပြီးတော့လှုပ်ဆောင်တဲ့အပိုင်းတွေရှိပေမဲ့လည်းလုံလောက်မှုအပိုင်းတော့မရှိဘူးခင်ဗျာ
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတက်တော်အေအေကြား ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာ13ရက်နေ့ကတကြောပြန်တိုက်ပွဲတွေစတင်ဖြစ်ခဲ့တာဖြစ်ပြီးတော့ဒီကနေ့အထိဆိုရင်တိုက်ပွဲတွေပြင်းထန်နေသေးပဲဖြစ်ပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီရဲ့လေကြောင်းပစ်ခတ်တာတွေ၊မြေမြုံမိုင်းနဲ့စစ်ကြံလက်နက်တွေကြောင့်အရတားထိခိုက်သေးဆုံးမှုတွေလည်းအများအပြားရှိနေတယ်လို့တိုက်ပွဲတွေကြောင့်နေရဲဆွန့်ခွာထွက်ပြေးနေရသူကလည်းတိတ်နဲ့ချီရှိနေတယ်လို့ဒေသခံအကူအညီပေးနေသူတွေကခံမှန်းထားကြပါတယ်ရှင်။
VOA Radio ရုပ်သံအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ဆက်လက်ပြီးတော့စစ်ကောင်စီကစီစဉ်နေတဲ့ရွေးကောက်ပွဲနဲ့သက်ဆိုင်တဲ့ဆက်သွယ်မေးမြန်းထားမှုတစ်ခုကိုတင်ပြပါမယ်။စစ်ကောင်စီကျင်းပဖို့ပြင်ဆင်နေတဲ့ရွေးကောက်ပွဲဟာနိုင်ငံရေးထွက်ပေါက်တစ်ခုရဖို့ဖန်တီးတဲ့ရွေးကောက်ပွဲသာဖြစ်တယ်ဆိုပြီးတော့တိုင်းပြည်လုံးရဲ့ငြိမ်းချမ်းကိုအာမခံနိုင်မဲ့ရွေးကောက်ပွဲမဟုတ်တဲ့အကြောင်း PNLO ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်အထွေထွေအတွင်းရေးမှူးဗိုလ်မှူးကြီးခွန်အောင်မန်းက VOA ကိုပြောဆိုပါတယ်။တရုတ်နိုင်ငံရဲ့မြန်မာတိုင်းရင်းသားအကြားမြန်မာတိုင်းရင်းသားအရေးဂျာဝင်ဆောင်ရွက်မှုတွေဟာအကျိုးစီးပွားကိုအခြေခံတဲ့ချဉ်းကပ်မှုဖြစ်ပြီးတော့အိမ်နီးချင်းနိုင်ငံတွေအနေနဲ့မြန်မာပြည်သူတွေရဲ့ပဂတိလိုအပ်ချက်ကိုသိဖို့လိုတယ်လို့လည်းဝေဖန်နေပါတယ်။ပို့အမျိုးသားလွတ်မြောက်မှုတော်လှန်ရေး85နှစ်မြောက်အခါသမယကျရောက်တဲ့ဒီနေ့ဒီဇင်ဘာလ17ရက်နေ့မှာကိုသိန်းထိုင်ဦးဟာဇုံကနေပြီးတော့ဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။အခုမြန်မာစစ်ကောင်စီကရွေးကောက်ပွဲကျင်းပမယ်ဆိုပြီးတော့ကြေညာထားပါတယ်။အရင်တော့လည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတချို့ကနိုင်ငံရေးပါတီတွေဖွဲ့ပြီးတော့မတ်ပုံတင်တာမျိုးရွေးကောက်ပွဲဝင်သွားတာမျိုးတွေလည်းရှိခဲ့ပူပါလေအခုစစ်ကောင်စီပြင်ဆင်နေတဲ့ရွေးကောက်ပွဲပေါ်မှာဘုံမူကြီးတို့အနေနဲ့ဘယ်လိုမြင်ပါလဲခင်ဗ
ျလက်ရှိပြင်ဆင်နေတဲ့ရွေးကောက်ပွဲကတော့ကျွန်တော်တို့အမြင်ကဒီသူ့ရဲ့ဖက်ပေါက်တစ်ခုဖန်တီးတယ်လို့မြင်တယ်ဒီတနိုင်ငံလုံးအတိုင်းအတာနဲ့လည်းအောင်အောင်မြင်မြင်လုံဆောင်နိုင်မဲ့အနေထားမတွေ့ရပါဘူးအဓိကတော့ဒီ2030အခင်းချင်းပုံစံမျိုးပေါ့လေဒီရွေးကောက်ပွဲတခုဒါလှုပ်လိုက်မယ်ဟိုတုံတရားဒီတချို့သောနိုင်ငံတွေဟိုအတိမပြုမှုရှိလာတဲ့အခါကျလို့ရှိရင်ပြည်ပြင်းနဲ့ဟိုထွက်ပေါက်ရသွားမယ်ဆိုတဲ့ပုံစံမျိုးဒါရည်ရွယ်လှုပ်ဆောင်တယ်လို့ကျွန်တော်တို့သုံးသပ်ပါတယ်ဒီတခုလုံးနိုင်ငံတနိုင်ငံလုံးဒီငိမ့်အေးချမ်းသွားမယ်ဒီငင်းအချမ်းမှုကိုပေါ်ဆောင်နိုင်မဲ့ရွေးကောက်ပွဲတော့ဖြစ်လာစရာမရှိဘူးလို့ကျွန်တော်တို့ယူဆပါတယ်ပြီးတော့လည်းသူအောင်မြင်မယ်လို့လည်းကျွန်တော်တို့ဒါတိတ်တော့မမျှော်လင့်ဘူးပေါ့လေမမြင်ဘူးပေါ့အဓိကကတော့သူ့ရဲ့ထွက်ပေါက်တစ်ခုကိုဖန်တီးဖို့လှုပ်ဆောင်တဲ့ရွေးကောက်ပွဲလို့ပဲကျွန်တော်တို့ဒါသုံးသပ်ပါတယ
်အခုဆိုလို့ရှိရင်မြန်မာနိုင်ငံမှာဒီမြောက်ပိုင်းတိုင်းဒေသနဲ့တကယ်ဖွဲ့စည်းတွေကိုစစ်ကောင်စီနဲ့အပြစ်ခံရဆဲရေးအတွက်တရုတ်ကနေပြီးတော့ဖိအားပေးနေတယ်ဆိုတဲ့သတင်းတွေကျွန်တော်တို့ထွက်နေပါတယ်အဲ့တော့ဒီပေါ်မှာအတင်းအကျပ်ဖိအားပေးတယ်ဆိုပြီးတော့ဆွဆွဲဝေဖန်တာမျိုးတွေလည်းကြားနေရပါတယ်မြမအရေးမြမနိုင်ငံတိုင်းဒေသအရေးတွေမှာတရုတ်နိုင်ငံရဲ့ချင်းကပ်မှုအပေါ်မှာဘဝီးတို့အနေနဲ့ဘယ်လိုမြင်ပါလဲခင်ဗ
ျဒီတရုတ်နိုင်ငံအနေနဲ့ကတော့ဒီသူ့ရဲ့အကျိုးစီးပွားကိုအခြေခံပြီးတော့မှအာပါဝင်လုံဆောင်နေတာပေါ့လေအဲ့ဒီပုံမှာတော့ကျွန်တော်တို့အားလုံးတည်ပြီးတဲ့အတိုင်းအားလုံးတည်ပြီးတဲ့ကိစ္စဖြစ်တယ်ဆိုတော့အဓိကတော့ကျွန်တော်တို့တော်လှန်ရေးကတော့အားတော့ပြည်တွင်းမှာဖြစ်ပါတယ်ပြည်တွင်းမှာပဲကျွန်တော်တို့ဟိုပြည်သူလူထုအားကိုပဲအဓိကအားကိုလုံဆောင်အားမှာဖြစ်ပါတယ်အခက်အခဲတော့တစုံတရာဟိုဖြစ်နိုင်ပေမဲ့ရှိလာနိုင်ပေမဲ့အဓိကတော့ကျွန်တော်တို့ပြည်သူလူထုကိုစီယုံမယ်စီလုံးမယ်ဆိုလို့ရှိရင်တော့ဒီဘယ်လိုမျိုးအသားစီးပဲဖြစ်ဖြစ်ကျွန်တော်တို့တော်လာရေးကချိဆက်နိုင်မယ်လို့ပဲကျွန်တော်တို့အဲ့လိုပဲပြောချင်ပါတယ
်အင်းကြီးချင်းနိုင်ငံတွေကမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဟိုဝင်ပြီးတော့အဲဂျားဝင်ဆောင်ရွက်ဖို့ကြိုးပမ်းကြတာတွေရှိပါတယ်အခုဆိုလို့ရှိရင်ထိုင်းနိုင်ငံကမြန်မာနိုင်ငံရေးအလွတ်သဘောဆွေးနွေးပွဲကျင်းပမယ်ဆိုပြီးတော့သူစီစဉ်နေတယ်ဒါပေမဲ့ဟိုတိုင်းသားဖွဲ့စည်းတွေတော့မပါဘူးအာဆီယံနိုင်ငံတွေကအာဆီယံနိုင်ငံတွေတက်တက်သူတို့ဖိတ်ထားတာရှိပါတယ်အဲ့တော့မြန်မာရေးထိုင်းနိုင်ငံနဲ့အာဆီယံနိုင်ငံတွေရဲ့ချင်းကပ်မှုတွေကရောမြန်မာနိုင်ငံမှာတကယ်တမ်းငြိမ်းချမ်းရေးနောက်ပြီးတော့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေအတွက်ထိရောက်မယ်လို့မျှော်လင့်ပါသလားခင်ဗ
ျဒီမြန်မာနိုင်ငံလူထုရဲ့လူထုတွေရဲ့အဓိကလူလားချက်ကိုဟိုနားလည်ဖို့ပထမအဆင့်လူမယ်လို့ကျွန်တော်တို့မြင်တယ်အဲ့လိုကျွန်တော်တို့နိုင်ငံရဲ့ဒီအခက်ခဲတွေကိုဝိုင်းဝန်းလှုပ်ဆောင်ပေးတာဝိုင်းဝန်းဖြေရှင်းပေးတာကိုတော့ကျွန်တော်တို့ကျေးဇူးတင်တယ်ဒါပေမဲ့ တကယ်ပြည်သူလူထုရဲ့လူလားချက်စိတ်ဆန္ဒအလေးထားပြီးတော့မှအဲ့ဒီအပေါ်မှာအခြေခံပြီးဝိုင်းဝန်းဖြည့်ချင်းလှုပ်ဆောင်မှကျွန်တော်တို့နိုင်ငံရည်ချီအတွက်ပြည်လည်မယ်လို့ကျွန်တော်တို့အဲ့လိုပဲပြောချင်ပါတယ်တကယ်လို့ဒါဒီစစ်ကောင်စီရဲ့အကျိုးစီးပွားစစ်ကောင်စီတက်ဆိုးချေရေးဒီလှုပ်ဆောင်တဲ့နိုင်ငံတွေရဲ့အကျိုးစီးပွားကိုပဲဒီကအခြေခံပြီးကြည့်မယ်ဆိုလို့ချင်းတော့အောင်မြင်ဖို့အလားအလာနည်းတယ်လို့ပဲကျွန်တော်တို့ဟိုတုံ့တက်ပါတယ်ဆက
်မဝီခွန်မအခုလိုအချိန်ပေးပြီးတော့ဖြေချပေးတာကျေးဇူးတင်ပါတယ်ခင်ဗျာ
ကိုသိန်းထိုက်ဦးဆက်သွယ်မေးမြန်းထားတာကိုနားဆင်ခဲ့ကြရပါခင်ဗျာဆက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့နောက်ထပ်သတင်းပုဒ်ကိုတင်ပြပါမယ်ပြပထွက်အလုံးလုံးနေကြတဲ့မြန်မာနိုင်ငံသားတွေများလာနေချိန်မှာပဲကျွမ်းကျင်လုပ်သားတွေကလွဲပြီးပြပထွက်ခွင့်မပြုဖို့စစ်ကောင်စီအလုံးသမားရေးဌာနကညွှန်ကြားလိုက်ပါတယ်လောက်ခလာစာနဲ့အခွင့်အလမ်းတွေအတွက်ပြပထွက်အလုံးလုံးကြသူတွေများလာတာကြောင့်ပြည်တွင်းမှာလုပ်သားရှားပါးနေချိန်မှာပဲမြန်မာအလုံးသမားရေးဌာနကပြပအလုံးကိုင်ဝန်ဆောင်မှုလုပ်ငန်းတွေကိုညွှန်ကြားလိုက်တာပါမြန်မာနိုင်ငံကအလုံးသမားရေးရန်ကုန်ကတည်င်းပေးပို့ထားတာကိုအခြေခံပြီးကိုစော်မှုကြောင့်တင်ပြထားပါတယ်ခင်ဗျာ
ကျွမ်းကျင်လုပ်သားကလွဲပြီးအခြေခံအလုပ်တွေလုပ်မဲ့သူတွေကိုပြပထွက်ခွင့်မပေးဖို့မြန်မာအလုပ်သမားရေးဌာနဘက်ကအလုပ်ကန်ရှာဖွေရေးအေဂျင်စီတွေကိုမကြာသေးခင်ကပဲညွှန်ကြားခဲ့ပါတယ်။ပြည်တွင်းစက်မှုဆောင်ကအလုပ်သမားတွေပြပကိုအလုံးအရင်လိုက်ထွက်ခွာနေချိန်မှာပဲအခုလိုညင်ညာချက်ထွက်ပေါ်လာတာလို့လည်းအလုပ်ကန်ဝန်ဆောင်မှုအေဂျင်စီတချို့ကပြောပါတယ်။မြန်မာနိုင်ငံလုံသားများကျွမ်းကျင်မှုစံတမ်းမှတ်ရေးအဖွဲ့ NSSA ရဲ့အသိမှတ်ပြုလက်မှတ်ရရှိထားပြီးသူကိုပဲကျွမ်းကျင်လုံသားလို့သတ်မှတ်ပြီး MOU စနစ်နဲ့ဆေလွတ်သွားမယ်လို့ပြည်ပအလုပ်ကိုင်ဝန်ဆောင်မှုလုပ်ငန်းရှင်တချို့က VOA ကိုပြောပါတယ်။ခေဆော်လုပ်ငန်း၊ကားဆေးမှုလုပ်ငန်း၊ဆက်ချုပ်ကျွမ်းကျင်စတဲ့အောင်လက်မှတ်တွေရရှိထားရမယ်လို့အေဂျင်စီတစ်ခုရဲ့တာဝန်ခံက VOA ကိုပြောပါတယ်။
ကျွန်တော်ကတော့ဒီ show မှာကျွန်တော်ကကြားတော့ဒီလောကနာငါနဲ့နေနေပေါ့နော်။ညာတော့ပြရတာကိုလို့ပြတယ်ကျွန်တော်ကကြားရဲ့ဆက်တာ။ငါရက်ဆက်တယ်ကျွန်တော်ကကြားရဲ့ဆက်တာ။ဒီဝါကလည်းဟိုနေတာပေါ့နော်။ဒီဝါကလည်းညာတော့ကနေကိုယ့်ဘာကိုသွားရဲဟိုမှာလိတ်ရှာရဲကိုယ့်စိတ်ကလေးယူရဲဒါမျိုးသွားကြတာပေါ့။ဒီကျွန်တော်ကဆိုရဲဟိုတို့တို့ရေးရေးတစ်ခုပေါ့နော်။အတက်ညာတစ်ခုတက်သွားတယ်ဒီလိုနော်။ပုံရဲ့ဒီပုံကမှာပေါ့။ဒါမျိုးပုံစံမျိုးပါ။ဒါကိုရေးရေးသွားရဲဆက်မဖြစ်ဘူးလား။
တိုင်းပြည်မှာလုံသားသိမ့်မရှိတော့ဘူးဆိုတဲ့စိုးရိမ်မှုတွေလည်းဌာနဆိုင်ရာတွေအတွင်းမှာရှိနေတယ်လို့အလုပ်ကန်ရှာဖွေရေးလုပ်ငန်းတချို့ကပြောပါတယ်။ပြည်တွင်းစက်မှုဇုံမှာကျွမ်းကျင်တဲ့အထည်ချုပ်လုံသားဥယျာဉ်ရှားပါလာတဲ့ပြဿနာနဲ့ကြုံနေရပြီးဆိုပြီးမြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းရဲ့အထွေထွေအတွင်းမှုကမကြသေးခင်ကသတင်းစာရှင်းလင်းပွဲတစ်ခုမှပြောဆိုခဲ့ပါတယ်။စက်မှုဇုံတွေမှာတာမန်အလုပ်သမားတယောက်ရဲ့လှုပ်အားကားကညပိုင်းအထိအချိန်မိုးစင်းရင်တောင်တရက်ကိုကြက်တောင်းပဲရပါတယ်။ဒါကြောင့်ပြပထွက်ကျင်တဲ့အလုပ်သမားတွေကတဖြည်းဖြည်းများလာတယ်လို့မြန်မာနိုင်ငံအလင်းသစ်အလုပ်သမားသမဂ္ဂများအဖွဲ့ချုပ်ရဲ့တွဲပက်ဥက္ကဋ္ဌမတ်တင်တင်ဝေက VOE ကိုပြောပါတယ်။
ကျမတို့မြန်မာပြည်မှာရှိနေတဲ့လုပ်ငန်းရှင်တွေကအလုပ်သမားတွေရဲ့လိုအားကနေထိုက်တန်တဲ့ညီများတဲ့လောက်ခလာစာကိုပေးတယ်ဆိုရင်ဒီလိုမျိုးအလုပ်သမားရှားပါတဲ့ခြေနေကိုဖြစ်လာမှာမဟုတ်ဘူးပေါ့နော်။မိသားစုအားလုံးကစာဝတ်နေတဲ့အတွက်လုံလောက်မှုမရှိတော့ဘူးပေါ့နော်။ဒါပြည်ပကိုပဲအဲညီမျိုးစုံနဲ့ရွှေပြောင်းလုပ်သမားဖြစ်ထွက်ခွာပြီးလုပ်ကင်ကြရတယ်ပေါ့နော်။အဲနှိစက်ရဆိုဒီထိုင်းနိုင်ငံဘက်လာတာတွေရှိတယ်။နောက်တရုတ်ပြည်ဘက်ကိုမူဆယ်ရနဲ့တစ်စစ်သွားပြီးရောအလုပ်လုပ်တာတွေအခုပုံမူများလာတယ်ပေါ့နော
်စစ်ကောင်စီဟာပြပထွက်ပြီးအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားတွေစီကနေငွေပြန်ဝင်မလာလို့နီလန်မျိုးစုံနဲ့တရားဝင်ငွေလွှဲလာအောင်စီရင်နေပါတယ်ဗန်တွေကနေတရားဝင်ငွေပြန်လွှဲမယ်ဆိုရင်လျှက်စစ်ကားနဲ့ဆိုင်ကယ်တွေတင်သွင်းခွင့်ပေးမယ်လို့တန်ယုံတွေကနေဒီရပိုင်းတဲ့ကြေညာထားပါတယ်အပီပီဆိုင်ရာအလုပ်သမားရေးအဖွဲ့ချုပ် ILO ရဲ့အခုနှစ်စည်းရင်းအရဆိုရင်ထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားကနှစ်တန်းရှိပြီးအများဆုံးလို့ယူဆနိုင်ပါတယ်။တရားဝင်ထက်တွေ့မထားတဲ့အရေးအတွက်ကလည်းနှစ်တန်းနီးပါးရှိနိုင်တယ်လို့အလုပ်သမားရေးရအဖွဲ့တွေကခန့်မှန်းထားပါတယ
်။ကုစုံမှုကြောင့်တင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းကနေဗုဒ္ဓနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြာခင်မှာတော့ဗုဒ္ဓနေ့ညနေပိုင်းပုံမှန်တင်ဆက်နေကြအပတ်စဉ်တွေဖြစ်တဲ့ Editor ဆွေးနွေးခန်းဂျန်စီးနဲ့တပတ်တွင်းအားကစားအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOA American တိုင်းရဲ့ VOA မြန်မာနာနခင်ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုအစီအစဉ်ကို digital line တွေကအပြင် line to radio နဲ့ဖမ်းယူနိုင်ပါတယ်။မနက်6နာရီမှာစတင်တဲ့ radio season မှာပထမပိုင်းနာရီဝဲမနက်6နာရီကနေ6နာရီခွဲအထိထုတ်လွှင့်မှုတွေကို line to meter 25 kHz 11865 line to meter 32 kHz 6153ညနဲ့ line to meter 40 kHz 0533ညတို့ကနေဖမ်းယူနိုင်ပါတယ်။မနက်6နာရီကနေ9နာရီအထိတနာရီလုံးစာအစီအစဉ်ကိုတော့24နာရီတင်ဆက်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်း UA မြန်မာပိုင်းအင်တာနက်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ
UA American အတန်ကနေ Radio ရုပ်တံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဒီအစီအစဉ်တွေကိုတော့ line to meter 192530နဲ့ line let meter 190တို့ကနေဆက်လက်အတန်လွှင့်နေပါတယ်အခုဆက်ပြီးတော့ဗုဒ္ဓူးနေညနေပိုင်းပုံမှန်တင်ဆက်နေကြအပတ်စဉ်တွေဖြစ်တဲ့ editor ဆွေနေခန်ဂျန်စည်းနဲ့တပတ်တွင်းအားကစားအစီအစဉ်တွေကိုတင်ဆက်ပေးပါရောင်းမယ်အရင်ဆုံးတော့ editor ဆွေနေခန်အစီအစဉ်ကိုတင်ဆက်ပေးပါမယ်စီးရီးယားအာနာရှင်ဘာရှာအယ်အာဆတ်ထွက်ပြေးသွားတဲ့အတွက်ကဘာတလွားအာနာရှင်အုပ်စိုးမှုကိုစန့်ကျင်တိုက်ခိုက်နေသူတွေတာမကငိမ့်ချမ်းရေးလူလားသူအားလုံးကစိတ်အားတက်ကြွနေကြပါတယ်။တစ်ချိန်တည်းမှာပဲလစ်လက်သွားတဲ့စီးရီးယားပြည်တွင်းအင်အားဟာစီးရီးယားပြည်တွင်းအင်အားဟာကွက်ကိုဘလို့ဖြည့်ပြီးအရှိအလယ်ပိုင်းဒေသတွင်းအင်အားချိန်ခွင်ရှာဘလို့ဖြစ်လာနိုင်ပြီလဲဆိုတာခုတစ်ပတ်အဒီတာနဲ့ဆွေးနွေးခဲ့မှဦးကျော်စံသားကိုမမြတ်တစင်အောင်ကဆက်သွင်းမေးမြန်းထားပါတယ်ခင်ဗျာ။
မင်္ဂလာပါဦးကျော်စံသားရှင်
မင်္ဂလာပါဟ
ိုစီးရီးယားမှာဒီသမရအာဆတ်ရဲ့အုပ်ချုပ်ရေးကဟိုရုတ်တရက်ကိုဒီလိုထိမှတ်မထားဘဲနဲ့ဒီလောက်မြင်မြင်ပြုတ်ကျသွားတဲ့အခြေအနေကိုအကျဉ်းချုပ်ပြီးတော့ပြောပြပေးပ
ါတကယ်တော့ပြုတ်ကျဖို့ဆိုတော့လူတိုင်းကမျောလင်းနေကြတာတော့ကြာပါပြီနှစ်ပေါင်း50ပေါ့သူအဖေစားအုပ်ချုပ်တဲ့အချိန်ကစပြီးတော့ဆိုရင်ဒါပေမဲ့သူတို့မပြုတ်ကျနိုင်တာအခုထိမှတော့လောလောဆယ်မမျောလင်းတဲ့အချိန်မှာရုတ်တရက်ဝုန်းနဲ့ပြုတ်ကျသွားတဲ့အကြောင်းရင်းကတော့အဓိကကတော့လူလူမထောက်ခံလူလူမုံတီးမှုပါပဲဒီဟာတဖြည်းဖြည်းပိုမိုကြီးထွက်လာပဲလုံးဝလည်းမခံနိုင်တော့ဘူးဆိုတော့သူဟာသူ့ရဲ့စစ်တပ်ကိုပဲအကူပြီးတော့တိုက်နေတာအခုတော့စစ်တပ်တောင်မှပဲလည်းနေအင်အားအပြည့်ရှိရတဲ့နဲ့တိုက်ချင်းစိတ်မရှိတော့ဘူးဆိုတော့အဲ့ဒီဟာကိုလည်းအဆက်ကစီမယ်ဆိုတော့သဘုံတပေါင်းစုရတဲ့တမျိုးပြီးတမျိုးတမျိုးပြီးတမျိုးစိတ်ပြီးတော့မျိုးတော်ထိစိတ်နိုင်တဲ့ခါမှာသူမြေရမလို့နေမရလို့သူထွက်ပြေးသွားရတယ်လို့ပဲပြောမှာပါဆိုတော့လောလောဆယ်မှာအချိန်ညင်လာတဲ့ကိစ္စကတော့အရှာဆူရိုအဓိကကြောထောင်တော့ခံပြုနေတဲ့ရုရှားကလည်းပဲထိတိယောက်ယောက်မကူညီနိုင်တော့တဲ့အခြေအနေလို့ပြောမှဖြစ်ပါတယ်။သူကလည်းပဲယူကရိန်းနဲ့သိပ်ပြီးတော့အလို့ရှုံနေတဲ့ကာလဖြစ်တယ်။အဲဒီအပြင်ဟက်စ်ဘူလာရီနဲ့အစ္စရေးနဲ့ပြည်ပခါဖြစ်လာတော့ဟက်စ်ဘူလာကိုထောက်ခံနေတဲ့ဆီးရဲမှာဆီးရဲဌာနဒီဘာတွေကိုလည်းပဲအစ္စရေးကလည်းပဲဝင်ပြီးဘုံကျဲတာလို့လည်းရှိရဲဆိုတော့ဟာဖက်ဆူရတကတော့တော်တော်လေးရက်ဒီဘိုခက်ခဲလာတယ်။အဲဒီကြောင့်သူတရပြပြသွားတယ်လို့ပြောမှဖြစ်ပါတယ်။
အဲ့ဒီလောလောဆယ်မှာလိဟာသွားတဲ့ဒီအင်အားဟာခွက်ကိုဖြည့်ဖို့ကလွယ်ပါမလားတည်ငြိမ်တဲ့အခြေအနေကိုဖြစ်ဖို့အတွက်လွယ်မလား
အဲ့ဒါအခက်ဆုံးပါပဲအဲ့ဒါကိုလူတိုင်းစိုးရိမ်ကြပါတယ်ပြည်သူလူထုအားလုံးကတော့ပျော်လွန်နေတဲ့အချိန်ပေါ့ဒါပေမဲ့ဒီဟာကိုတည်ငြိမ်အောင်ဘယ်လိုထိမ့်လဲဆိုတာအရေးကြီးတယ်လောလောဆယ်မှာတော့အဲ့ဒီတော်လှန်ရေးအဖွဲ့ကိုဦးဆောင်တဲ့ HTS အဖွဲ့ကငါတို့ဟာအနာရှင်ကိုဖြုတ်ချလို့ပြီးပြီးပြည်သူလူထုကိုကာကွယ်ဖို့ငါတို့တာဝန်ဖြစ်တယ်အဲဒါအကောက်ကွယ်ပေးရဆိုပြီးတော့ဒီလူထုအဆောက်အုံ public building တချို့ကိုသူတို့အကောက်ကွယ်ပေးရပြရတယ်ဒါမှလည်းဥပဒေမဲ့လူရဲမှုတွေပေါ့လေအဲဒါကတော့ဒီတိုင်းရှိနေတယ်ပါပဲဘယ်သူမှမဟန်တာပဲနဲ့လူကြိုက်တဲ့နေရာကိုအဲဒါကိုဖြုတ်ပြီးတော့ယူနေကြတယ်အများကြီးရှိနေလို့စတဲ့ညောင်းထွက်နေပါတယ်ဆိုတော့ဒီဟာကိုဖြစ်ဖို့အတွက်ကတော့ဒီအင်အားစုတွေပြည်တွင်းမှာအင်အားစုတွေညီညွတ်ပြီးတော့ဖွဲ့စည်းနိုင်ဖို့အရေးကြီးပါတယ်အခုလောလောဆယ်ခေါင်းဆောင်နေတဲ့ HDS အဖွဲ့ဟာတစ်ချိန်လုံးကအခိုင်ဒါအစွမ်းရောက်အဖွဲ့ရဲ့အစိပ်ပိုင်းတစ်ခုဖြစ်ပါတယ်ဒါကြောင့်သူတို့ကလသနာကတော့မှဒီဖွဲ့ခေါင်းဆောင်ကိုအကြံဖက်သမားအကြံဖက်အဖွဲ့ဆိုပြီးတော့ဆွဆွဲထားတာဖြစ်ပါတယ်အမေရိကန်တို့လည်းဖူတန်းဆွဆွဲထားဒါပေမဲ့ဒီအခုခေါင်းဆောင်ကတော့ခေါင်းဆောင်ပိုင်းကတော့အဲ့ဒီဒီတိုက်ပွဲပြင်းထန်လာတဲ့နောက်ပိုင်းလုံးလေးနှစ်တော်အကြာကပဲအဲ့ဒီအစွမ်းရောက်အဖွဲ့ရနဲ့ဆက်ဖြတ်ပြီးတော့သူဟာပို့ပြီးတော့သမတ်နေလာတာကိုတွေ့ရတယ်လူတွေကထောက်ခံလာကြပါတယ်ဒါကြောင့်လည်းသူထောက်ခံပို့ရတာလားဖြစ်တယ်ဆိုတော့အခုအဖွဲ့ဝင်အထက်မှာတော့အများကြီးဒီညုံမောင်းအဖွဲ့ကပါဝင်ကြတယ်တော်လှန်ရေးညုံမောင်းတွေမှာဒါပေမဲ့ကွဲပြားတဲ့အဖွဲ့ကအများကြီးပဲအရှေ့ကနိုင်ငံမှာအဓိကကတော့မွတ်စလင်ဘာသာတွေခရစ်စတန်တွေလည်းရှိတယ်အဲ့မွတ်စလင်တဲ့မှာလူအများစုကတော့ဆွန်နီတွေဖြစ်တယ်
အဆူသွားခဲ့တဲ့ အစတော့မိသားစုတွေကတော့အလာဝိုက်မွတ်စလင်အုပ်စုဝင်တွေဖြစ်တယ
်နောက်ပြီးတော့တက်စ်တွေတက်မန်စေပေါ့လေတက်ဒူဂီအနော်ဝင်တွေလည်းရှိတယ်ကတ်စ်တွေလည်းရှိတယ်အဲကတ်စ်တွေရဲ့အဖွဲ့တစ်ခုကိုတော့ဒီမိုကရေစီအဖွဲ့ဘာညာစုတွေကောင်းတယ်အဲ့ဒါကိုတော့အမေရိကန်ကနောက်ခံတော်တော်ကံပြုလို့ထင်ပါတယ်ဆိုတော့အဲ့လိုဒီလောလောဆယ်ပုံကန်လိုက်တဲ့တော်လှန်ရေးအဖွဲ့ကိုတော့တူရကီအစိုးရကနဲ့ဆက်နွယ်တဲ့အဖွဲ့ကနဲ့ကြကံပေးထင်ပါတယ်ဆိုတော့အဲ့လိုအပြိုင်ဆိုင်နေရှိနေတဲ့အတွက်ကြောင့်ဒီနောက်ွယ်ကတွန်းပြတဲ့နိုင်ငံတွေကလည်းပဲညီညွတ်အောင်တည်ငြိမ်တဲ့ဆီးရနိုင်ငံကိုလူကျင်နေဆိုရင်အဲ့ဒီမှာပြည်တွင်းမှာတည်ငြိမ်တဲ့အစိုးရပေါ်ထွန်းအောင်ဝိုင်းဝန်းပြီးတော့အားပေးကြနိုင်ဖွယ်ရှိပါတယ်အဲ့လိုလုပ်ကြမယ်ဆိုရင်တော့တည်ငြိမ်တဲ့အစိုးရဖြစ်ထွန်းလာနိုင်တယ်လို့မျှော်လင့်ရပါတယ်လူထုတွေကလည်းပဲစိတ်ဝမ်းပွဲနေလို့မညို့လို့ငါတို့ခံခဲ့ရပြီဆိုတော့သင်္ကန်းစာရပြီးတော့ပေါင်းစည်းညီညွတ်ရေးကိုလိုလာကြနိုင်မယ်လို့တော့အကောင့်မြင်ပြီးမျှော်လင့်ရတာပဲ
အဲ့ဒီအုပ်စုခွဲဘာသာခွဲတွေအများကြီးရှိတော့ညီညွတ်ဖို့လွယ်ပါမလား
အခုအဓိကအဲ့ဒါပြောတာပါဆိုတော့လို့ဒီဟာကိုညီညွတ်အောင်သူတို့ညှိရမှာပဲသူတို့ကတော့တက်ထန်ဆုံးစူးစမ်းလိုက်မယ်ထင်ပါတယ်ဒါပေမဲ့ညီညွတ်နိုင်စရာအကြောင်းကတော့စိတ်ပြီးတော့မရှိဘူးတော့ဘူးလို့ထင်ပါတယ်ချင်းချင်းသူတို့အာဏာခွဲဝေတဲ့ကိစ္စမှာအပြိုင်ဆိုင်ဖြစ်လာရင်ဘယ်လိုခွဲဝေရမလဲဒီအကြီးဆုံးမှာပဲတော်လှန်ရေးနဲ့ဆူရတ်ခုပြုတ်ချပြီးတော့အင်အားဟာဝဲပါဝါဗက်ကျူးဖြစ်လာရင်တည်ငြိမ်တဲ့အစိုးရအစားထွန်းပြီးတော့စိတ်အေးကြီးပါရဲ့အစီရတယ်မကပါဘူးကဘာမှလည်းအများနဲ့ကျုံရတာဖြစ်ပါတယ်လေဗျာဘလိုပဲဖြစ်ခဲ့တယ်နောက်ပြီးအနာရှင်စနစ်ပြုတ်ကြတော့ဆဒန်ဟူစိန်ရဲ့အီရတ်မှာလည်းဘလိုပဲဖြစ်ခဲ့တယ်ဆိုတော့ဒီနိုင်ငံမှာလည်းဘလိုဖြစ်လာမယ်ဆိုတာကတော့ယတိပြပြောလို့မရဘူးဒါပေမဲ့စောစောကပြောလို့ပြောလင်းနိုင်တယ်ဆိုတော့ခြေနေပဲရှိပါတယ်
အဲ့ဒေတာရင်းရိုက်ခတ်မှုပါပါ哦နောက်ဒီအရှိလေပိုင်းကအမေရိကန်တွဲဆိုရင်မဟာဗျူဟာရအရေးပါတဲ့နေရာတစ်ခုဖြစ်တယ်အဲ့တော့အမေရိကန်အပါဝင်တခြားအင်အားကြီးတွေရဲ့အရှင်ပြိုင်မှုကဘယ်လိုဖြစ်လာနိုင်လဲ
ရှိလေပိုင်းဟာအမေရိကန်အတွက်တမကကမ္ဘာနိုင်ငံတွေအလုံးအတွက်အရေးပါပါတယ်အရှိလေပိုင်း Middle East ဆိုတဲ့ဒေသဟာဥရောပအာရှအာဖရိကအဓိကတိုက်ကြီးဆုံးတိုက်ကိုဆက်ထားတဲ့ကလပ်ဘူးဖြစ်ပါတယ်ဟိုသမိုင်းအစဉ်ဆက်မှာကဂရက်ကဒီဒီယာမှာအင်အားတွေလုပြီးတော့အပြိုင်ဆိုင်တိုက်ပွဲတွေဖြစ်ခဲ့တာအများကြီးစစ်ပွဲတွေဖြစ်ခဲ့တာမကြာခဏပါပဲဒီနေရာမှာအဲ့ဒီအပြင်အခုကအဓိကလောင်စာဖြစ်တဲ့ရေနံတို့ကတော့ထွက်လာတဲ့နောက်ပိုင်းမှာတော့ဒီဒေသကဘာမှအရေးကြီးဆုံးဒေသဖြစ်လာခဲ့ပါတယ်ဆိုတော့အမေရိကန်အတွက်အရေးပါသလိုကျန်တဲ့နိုင်ငံတိုင်းအတွက်လည်းအရေးပါပါတယ်ရုရှားအတွက်လည်းအရေးပါလို့ရုရှားကဒီဟာကိုစီရတစင်ခြေကုပ်ယူဖို့ကြိုးစားခဲ့တာဖြစ်တယ်ဆိုတော့အခုခါမှာတော့ရုရှားဝင်ပြောင်းနိုင်တော့ဘူးဆိုတော့ဒေတာရင်းမှာအမေရိကန်နဲ့သူရဲ့အပေါင်းပါတွေကတော့လို့ဆိုအခြေအနေကောက်မဲ့သဘောရှိရဲ့သူပြန်လဲအဓိကစိုးရိမ်နေရတဲ့ကိစ္စတစ်ခုကတော့အစ္စရေးနိုင်ငံဖြစ်တဲ့ဒေတာရင်းမှာအစ္စရေးဟာဆီးရီးယားအဆက်အစွယ်ပြုတ်ပြသွားပြီမဲ့တက်လာတဲ့မွတ်စလင်တွေကလည်းပဲသူအစ္စရေးရဲ့ရန်သူဖြစ်နေတဲ့အစ္စရေးကိုမလိုလားတဲ့ဖြစ်နိုင်တယ်ဆိုတော့သူကစိတ်ပြီးတော့စိုးရိမ်တယ်အဲဒါကြောင့်စီရမှာစီရတာအစင်းမြင့်လည်းနဲ့ရန်တရားစိတ်ကိုဖြတ်မယ်ဆိုပြီးအစ္စရေးအခုပဲမကြသေးခင်ကထပ်ကျင်ရသေးတယ်။နောက်ပြီးတော့အဆက်ပြုတ်ကျသွားပြီးတော့မှလည်းပဲ chemical စိတ်ယုံတစ်ခုကိုထင်းနေသွားပြီးတော့ဖြတ်လိုက်တဲ့ထက်ချင်းပဲသူတို့ဒါရီဟာအခုတက်လာတဲ့သဘုံပေါ်လေသူတို့ခေါ်တာအဲတော်လိုင်းအရာဇွေဘော်ဒီဘက်ခေါ်နေတော့သူတို့လက်ထက်ကိုဒီဟာတွေကြောက်ရောက်သွားရင်အစ္စရေးအတွက်သိအန်ဒီယာစီလာနိုင်တယ်လို့တွေ့တယ်။ဆိုတော့နောက်တစ်ခုကဒီမှာထေကုတ်ယူတာကအီရန်အီရန်ကလည်းပဲသူရဲ့ဒီဘက်မှာအဓိကခြေကုပ်ယူထားတဲ့ဟာဆိုတော့အီရန်ဟာအဲ့ဒီဘက်မှာသူရဲ့ရှာအုပ်စုတွေကတိတ်ပြီးတော့ခြေကုပ်လိုများနိုင်တော့ဘူးဆိုရင်ဟူသီသဘုံတွေရှိတယ်အဲ့မှာအဲ့ဒီကနေပြီးတော့ဟူသီသဘုံတွေကတဆင်ပေါ့လေအရှိလဘိုင်းမှာသူတို့ဆက်ပြီးတော့ခြေကုပ်ယူလာနိုင်တယ်ဆိုတော့လည်းရှိတယ်ဆိုတော့အမေရိကန်ကိုလည်းပဲဟူသီကတိုက်နေကြတာပဲဆိုတော့ဒီတိပြပြောလို့မရဘူးလောလောဆယ်မှာတော့ဒေသတွင်းမှာပြန်ဆိုင်မှုမှာရုရှားမရှိတော့တဲ့အတွက်နည်းနည်းအရေးနေသွားမယ်အီရန်လည်းပဲအပြော့နေတယ်ဆိုပေမဲ့တကယ်တမ်းလုံးဝချုံနေသွားမယ်လို့တော့မျှော်လင့်လို့တော့မရသေးဘူးလို့ထင်ပါတယ
်အဲဒီတော့ဆီးရီးယားရဲ့အနာဂတ်အလားအလာဘယ်လိုရှိပါလဲ
ဆီးရီးယားအနာဂတ်ကတော့မုံဝဝပါပဲတကယ်တော့ပြောဖို့သိခဲ့တယ်နိုင်ငံရေးမှာဖြစ်လာမဲ့အနာဂတ်ကိုကြိုခံမှရတာသိခဲ့ရင်လည်းဆိုတော့အဲ့ပညာရှင်တွေက Greek ဘုံကိုကိုကပြီးတော့ပြောတာကြားဘူးလေအတိတ်ဆိုတာကမြင်ရတယ်တဲ့အတိတ်ဆိုတာငါတို့ရှိမှဖြစ်သွားတာတဲ့အနာဂတ်ဆိုတော့ငါတို့မမြင်ရအတိတ်ဆိုမှနောက်မှဖြစ်သွားတယ်ပေါ့လေငါတို့မြင်ခဲ့ရတယ်တဲ့အနာဂတ်ဆိုတော့ရှေ့မှာဖြစ်လာမှငါတို့တူတင်ခံမှန်းတာပဲရှိရဲ့ဒီပြပြောလို့မရဘူးလို့ပြောပါတယ်ဆီယားကိုဒါပေမဲ့ဆီယားနိုင်ငံရဲ့ပထဝီနေထိုင်ရအချက်ချာကြတဲ့နေရာဖြစ်တယ်သမိုင်းအစဉ်ဆက်ကလည်းသူဟာဂျင်းဂျင်းမှုထွန်ရခဲ့တဲ့ဒေသဖြစ်တဲ့အတွက်ကြောင့်ဒေသဟာ ြန်ပြီးတော့တည်ငြိမ်လာနိုင်တဲ့ဒေသဖြစ်ပါစေလို့ပဲလူရမျှော်လင့်ကြပါတယ်သို့တော်လည်းပဲဆော့တော်ကပြောခဲ့လို့အခက်အခဲတွေပြဿနာပေါင်း16,000အစုအတွဲတွေဒီဟာကိုပြည်ပြည်လည်းလည်းဖြစ်အောင်နှိမ့်နိုင်ဖို့ဆိုတော့အများကြီးအချိန်ယူပြီးတော့စိတ်ရှည်ရှည်နဲ့ကြိုးစားရမယ့်ကိစ္စဖြစ်ပါတယ်နိုင်ငံတကာကလည်းကိုယ်နိုင်ငံအကျိုးစီးပွားတစ်ခုတည်းကြည့်ပြီးဝင်မဆွဲကြဖဲနဲ့ပေါ့လေဒေသတည်ငြိမ်ရေးကိုပါအဓိကထားပြီးတော့လုပ်ရမယ့်သဘောဖြစ်တယ်လို့ထင်ပါတယ
်အဲ့တော့ဒီမေးချင်တာတစ်ခုရှိပါတယ်အခုစီးရီးယားရဲ့အခြေအနေကိုမြန်မာနိုင်ငံအခြေအနေနဲ့ဘယ်လိုနှိုင်းယှဉ်သုံးသပ်ပါမလဲ
သိကောင်းတဲ့မိကောင်းပါပဲမြန်မာပြည်သူတွေတော်တော်များများသိပြီးတော့ဝန်သာအားရဖြစ်ကြတယ်မြန်မာကျွန်တော်တို့ပြည်သက်တွေရေးကြတာဒီမှာစီရမှာအဆက်ပြတ်ကြတော့ပြန်နောက်ထပ်ပြတ်ကြတော့ဘယ်သူဘယ်သူလဲပညာစီတော့ခါရဲပေါ်ပေါ်ထင်းအများကြီးရင်းနေကြပါတယ်အဲ့ဒါတော့ဖြစ်မလာနိုင်ဘူးလားဆိုတော့ဖြစ်လာနိုင်ပါတယ်ပေါ့လေအဲ့လိုပုံစံမျိုးပဲမြန်မာအဲ့ကဘာမှလည်းပဲအာနာရှင်စူရတွေတော်တော်ကပြောခဲ့သူဒရာဖီတို့ဆဒမ်ဟူစိန်တို့တို့ပြတ်ကြတော့ခဲ့ကြပြီဖြစ်တယ်ဆိုတော့မြန်မာနိုင်ငံမှာဒီဘုဇုံမူကြီးမြောင်းနိုင်ငံအာနာသိန်းတယ်အနာသိမ့်ပေမဲ့မအောင်မြင်တဲ့အနာသိမ့်မှုပါသူကအောင်မြင်တယ်ဆိုတာပြသဖို့ legitimacy ဖို့အတွက်နိမျိုးစုံနဲ့ကြိုးစားနေကဘာမှမရသေးပါဘူးအခုလောလောဆယ်မှာတရုတ်ကသူတို့အကျိုးစီးပွားဆုံးရှုံးမှာမိုးလို့ကြာခံပြတဲ့သဘောသာရှိရတာလည်းပဲသူတို့တရုတ်ရင်း legitimacy ရတယ်လို့မပြောနိုင်ပါဘူးတကယ်တခုမှအနာသိမ့်တယ်ဘာညာဖြစ်ပြီးတဲ့နောက်မှာလူတွေကဒီအစင်းလာအရာပေါ့လေပညာရှင်သမထဆောင်ကြတပတ်လောက်ပဲတပတ်ဆယ်ရက်လောက်ပဲအတွင်းမှာတိုင်းပြည်ကိုငြိမ်းအောင်ပြန်ထိန်နိုင်သလားအာဏာသိမ်းမှုဟာအဲ့လိုငြိမ်းအောင်ပြန်ထိန်နိုင်တယ်ဆိုရင်တော့ it is a successful coup ပေါ့လေအောင်မြင်တဲ့အာဏာသိမ်းမှုဖြစ်တယ်အဲ့လိုမထိန်နိုင်မဲနဲ့ဖြစ်နေရင်တော့အာဏာသိမ်းမှုကမအောင်မြင်ဘူးဆိုတော့မြန်မာနိုင်ငံမှာသုံးနှစ်ကျော်လေးနှစ်ပဲရောက်လာပြီဆိုတော့ဘယ်လုံးမှအောင်မြင်တယ်လို့ပြောလို့မရပါဘူးဆိုတော့လူလူရဲ့မကျေနပ်မှုကလည်းပိုများလာမယ်ဆိုတော့ဆွေးရမှာလို့ပဲတော်လှန်နေတဲ့အင်အားစုတွေကလည်းပဲတဖြည်းဖြည်းပုံမစုစည်းပြီးတော့အင်အားကောင်းလာတော့တွေ့ရပါတယ်ဒါပေမဲ့တစ်ခါကဒီရုရှားရလက်နေပြရရဲ့နောက်ပြန်ရုပ်ကြကံပြထားလို့ဖြစ်နေတယ်ဒီဘက်မှာတော့နိုင်ငံတော်ထောက်မှုသိမရှိဘူးပေါ့အဲ့ဒီအတွက်ကြောင့်လောလောဆယ်ဖြစ်လာမယ်လို့တော့လူလူသိမျှော်လင့်နေကြပါတယ်ဒါပေမဲ့ဖြစ်ပါမလားဆိုတာကတော့ဒါလည်းပဲဖြစ်ရခဲ့တဲ့မိကုန်းလို့ပဲပြောမှာပါမြတ်စွာဘုရ
ားဟုတ်ကဲ့ပါဦးကျော်စံသားရှင်အခုလို့ဆွေးနွေးပြတဲ့အတွက်ကျေးဇူးတင်ပါတယ်
ဦးကျော်စံသားကိုမမတဆင်အောင်မေးမြန်းထားတာပါခင်ဗျာအခုတော့ဂျန်စီအလှဲ့ပါစောက်လုပ်ရေးလုပ်ငန်းခွင်မှာအလုပ်လုပ်ရင်တစ်ဖက်တစ်လမ်းကလည်းကိုဝါသနာပါတဲ့ဓာတ်ပုံပညာကိုလေ့လာစီးပူးခဲ့တဲ့လူငယ်တယောက်ဟာ UK အခြေစိုက် Amesha Photographer Magazine နဲ့ Techno Mobile Company တို့ပူးပေါင်းကျင်းပတဲ့နိုင်ငံတကာဓာတ်ပုံပြိုင်ပွဲမှာရွှေတံဆိပ်ဆုရရှိခဲ့ပါတယ်အခက်အခဲအခြေအနေတွေကနေဒီလိုမျိုးအောင်မြင်မှုတွေရဖို့သူ့ဘလိုတွေစူးစမ်းခဲ့ရတယ်လဲဆိုတာကိုမတ်ခင်လေးကဆက်သွယ်စကားပြောထားပါတယ်ခင်ဗျာ
အဲတပုံမဟုတ်ဘူးပေါ့အဲအပြော်တန်းလျှောက်လုတ်တဲ့ဟာမျိုးလိုအဲ့လိုမျိုးပဲဟိုတတ်မှတ်ကြတဲ့အရာဆိုတော့လူပုံချင်းအာမပေးတာမျိုးတွေခက်ခဲမျိုးတွေရရှိရပါလိမ့
်ဟယ်လိုဂျင်စီတို့ဒီဇင်မာစောင်းလေးကြာပဲနှုတ်ဆက်လိုက်တယ်နော်စိုးစောကပြောခဲ့တဲ့လူငယ်လေးကသူ့ရဲ့ဝါသနာကိုဘယ်သူကမှအာမပေးဘူးဆိုတဲ့အကြောင်းပြောခဲ့တာဒါပေမဲ့ तू ကသူ့ရဲ့ဝါသနာကိုအောင်မြင်တဲ့အထိလုပ်နိုင်ခဲ့တယ်ဆိုတော့ तू ကဘယ်သူလဲ
ကျွန်တော်နာမည်ကတော့မြို့မဲအောင်ပါမှကျွန်တော်ကတော့ဒီခီးတွားတပ်ပုံတွေရက်ကူးတဲ့လူငယ်တပ်ပုံဝါသနာရှင်တယောက်ပေါ့ဟုတ်ကျွန်တော်စာတီးရဆိုတော့ဒါစကိုင်းတိုင်းတစ်စိမ်မြို့နယ်ရဲ့ရွာပါလေအခြေခံရွာပ
ါသူကတပ်ပုံပညာကိုဘယ်လိုစိတ်ဝင်စားသွားခဲ့တာလဲ
ဘယ်ရဆက်စိတ်ဝင်စားလဲဆိုရင်ကျွန်တော်တို့လို့ပေါ့2020လောက်တုန်းကကျွန်တော်အမှတငယ်ချင်းတယောက်နဲ့တွေ့တပ်ပုံရိုက်တဲ့တငယ်ချင်းတယောက်နဲ့တွေ့တယ်သူနဲ့အလိုတပ်ပုံတူတူလိုက်ရရင်ရရင်နဲ့ပဲကျွန်တော်ကိုယ်တိုင်တပ်ပုံရိုက်ရတာကိုဝါသနာပါသွားခဲ့ရပါအဲ့မှာပဲဟောနောက်ကျတော့တပ်ပုံရိုက်တာငါဝါသနာပဲငါတပ်ပုံရိုက်တာနဲ့အဆင်ပြေတာပဲငါပုံစံနဲ့တပ်ပုံရိုက်တာနဲ့အဆင်ပြေတာပဲဆိုပြီးအဲ့လိုတပ်ပုံရိုက်တာတော်တော်ကြီးဝါသနာပါသွားတာပေါ့
ညာဒီသားလူငယ်လေးကသူ့ရဲ့ဓာတ်ပုံဝါသနာကိုအကောင့်ထည့်ဖို့အတွက်ဘလို့အခက်အခဲတွေရောကြုံခဲ့ရလဲ
။ငါပါသွားရတဲ့ဗားရခက်ခဲလဲဆိုရင်လည်းတော့ဒါတော့ဝါသနာပါတဲ့အရာကိုစလုံးမဲ့လူတွေတော်တော်များများခက်ခဲတဲ့အတိုင်းပဲပေါ့လေ။ကျွန်တော်တို့ဆိုလည်းငွေချေးပိုင်းခက်ခဲတယ်။ပြီးတော့ဒီဓာတ်ပုံတွေကိုပဲဒီဇိုင်းမမလုံနိုင်မှုဆိုရင်ကျတော့ကျွန်တော်တို့မှအချိန်ကလည်းမပေးနိုင်ဘူး။တစ်ဖက်မှာကျတော့လည်းဒါမိသားစုအတွက်ရောကိုယ့်ကိုယ်အတွက်ရောဝင်ငွေရရှာရတာတချို့ပေါ့။အဲဒါကြောင့်မို့ဒီဝါသနာပါတဲ့အရာဓာတ်ပုံရင်တည်တံ့တော့မလုံနိုင်ဘူးပေါ့လေ။အဲဒါတော့အဓိကခက်ခဲတဲ့အရာပေါ့။ပြောကြခက်ခဲရပါလဲဆိုတော့အဲကျွန်တော်တို့နေတဲ့ပုံဝင်ခြင်းတွေမှာဆိုရင်ဓာတ်ပုံလို့ပြောရင်ကျတော့ဒီမှတ်တမ်းဓာတ်ပုံသမားတွေကိုလူတီများတာပေါ့မှတ်တမ်းဓာတ်ပုံသမားကိုပို့ပြီးသိရဲအလူတွေမင်္ဂလာဆောင်တွေမှာလိုက်ရိုက်တာမျိုးကိုပို့ပြီးသိရတာပေါ့လေဒီဓာတ်ပုံပြိုင်ပွဲတွေစိတ်ဝင်စားတာတို့ဒီကြီးသွားဓာတ်ပုံတွေရိုက်ချင်တာမျိုးဆိုရင်ကျတော့တိတ်ပြီးတော့နားမလဲကြဘူးအဲ့လိုမျိုးဆိုရင်မသိကြဘူးပေါ့အားလည်းမပေးကြဘူးအဲ့လိုမျိုးဆိုရင်အဲဓာတ်ပုံမဟုတ်ဘူးပေါ့အဲအပြော်တန်းလျှောက်လုတ်တဲ့ဟာမျိုးလို့အဲ့လိုမျိုးပဲဟိုတတ်မှတ်ကြတဲ့အရာဆိုတော့ လူပုံချင်းအာမပေးတာမျိုးတွေခက်ခဲမျိုးတွေရှိရပါလိမ့်အဲ့တော့ကျတော့တပုံရိုက်တယ်ဆိုတာတော့ပဲသိကြတယ်ဒီပြိုင်ပွဲတွေပြိုင်မှုကြိုးစားနေရတော့ဘာလို့ဆိုတာမျိုးတော့မှပုံချင်းရလူတွေတိတ်မသိကြဘူးကျွန်တော်ဆို
ဝါသနာနဲ့အသက်မိုးဝမ်းကြောင်းမှုတွေကထပ်တူမကြတဲ့အခါကျတော့လေသူကဆောက်လုပ်ရေးလုပ်ငန်းခွင်မှာအလုပ်လုပ်နေညာနေပြီးတော့သူဝါသနာပါတဲ့အရာလေးကိုရဖို့အတွက်ကြိုးစားတဲ့အခါမှာဘလောက်ထိခက်ခဲခက်ခဲကြိုးစားခဲ့ရလဲဆိုတာကိုလည်းပြောပြထားတယ
်။ဒီဇိုင်းမမတ်လုပ်နိုင်ဖို့အရန်ခက်တယ်အဲ့တော့ကျွန်တော်တို့မှာငွေကြေးအရာရောဒီပံမိုးပုံဝင်ခြင်းပံမိုးမှုအပိုင်းအရာရောကျွန်တော်တို့မှာအားနည်းကြတယ်တော်တော်များများပါလေအဲ့လိုအဲ့ကြတော့ကိုယ်ဝါသနာတွေကိုအကောင့်ထဲပေါ်ဖို့ကိုယ်ရှောက်ချင်တဲ့လမ်းကိုရှောက်ဖို့ကိုယ်အိမ်မက်တွေကိုဒါဒီဇိုင်းမမလုပ်နိုင်ဘူးဆိုရင်ခက်ခဲကြတယ်ပေါ့ကျွန်တော်ဆိုလို့ရှိရင်ဒါအခုချိန်ထိစောက်လုပ်ရေးလုပ်ငန်းခွင်ထဲမှာလုပ်လို့နေတယ်ပေါ့အဲ့တော့စောက်လုပ်ရေးလုပ်ငန်းခွင်ဆိုတာတည်ရတဲ့အမျိုးကိုတနေ့ကုန်အလုပ်လုပ်ရတယ်ပင်ပန်းနေညဘက်ရောင်နားချင်းကြတယ်ပေါ့အဲ့ကြတော့ကျွန်တော်ကတော့ငါမှဝါသနာပါလာပြီဒီဟာကြီးကလည်းလုံမောက်ကိုဖြစ်တော့မလုပ်လဲလုပ်ချင်နေပြီအဲ့ဒီအောင်မဖြစ်ပြန်တော့ဘယ်လိုလုပ်ရမလဲဆိုပြီးကိုကိုပြန်ပြီးတော့အဲ့လိုမိကုန်းထုတ်တဲ့အချိန်မှာကြာဟုတ်ပြီနေ့လည်နေခင်းရတော့ဒါငါရဲ့တမူဝင်ကြောင့်လုပ်ငန်းဖြစ်တဲ့အတွက်မလုပ်လို့လည်းမရဘူးမိသားစုကိုလည်းတစ်ဖက်ကပြန်ပြီးတော့ထောက်ပံ့မှုလိုတယ်အဲ့လုပ်ရမယ်အဲ့တော့ဒါအတိအကျမဟုတ်ပဲလို့တတ်မှတ်ထားတာဘယ်လိုလဲဆိုတော့မနက်6ည6ဆိုရင်ဒါတမူဝင်ကြောင့်လုပ်ငန်းလုပ်မယ်အဲ့လိုည6နာရီနဲ့ည12နာရီဆိုရင်ဒါငါရဲ့ကိုပိုင်ချင်းဖြစ်တယ်ကိုပိုင်ချင်းမှာဒါငါဝါသနာအတွက်ငါအိမ်မက်အတွက်ဒါငါအချိန်ပေးမယ်ပေါ့အဲ့လိုတည့်ကိုနည်းနည်းချင်းနည်းနည်းချင်းနဲ့အဲ့လိုအချိန်ပေးပြီးတော့ကိုဝါသနာပါတဲ့အရာကိုအိမ်မက်ကိုတဖြည်းဖြည်းနဲ့အကောင့်ထဲပေါ်ကိုကျိုးလာတာပေါ့
ခုဆိုရင် तू ကနိုင်ငံတကာဓာတ်ပုံပြိုင်ပွဲတစ်ခုမှာထိတ်တန်းစုရခဲ့တယ်ဆိုတော့ तू ဘလို့ဓာတ်ပုံပြိုင်ပွဲကိုဝင်ကြိုင်ခဲ့တာလဲဘလို့ဓာတ်ပုံအမျိုးအစားနဲ့ရောစုရခဲ့တာလဲ
ဒါမိုဘိုင်းဖုန်းကုမ္ပဏီတကူကလောက်တာပေါ့လေတက္ကနိုမိုဘိုင်းဖုန်းကုမ္ပဏီရဲ့ပြီးတော့ဒီ UK မှာချိန်ဆတဲ့ photography မဂ္ဂဇင်းတစ်ခုဖြစ်တဲ့ဒီ major photographer magazine ဆိုတာရှိတယ်အဲတက္ကနိုမိုဘိုင်းနဲ့ major photography magazine နဲ့ပေါင်းပြီးတော့ဒီဓာတ်ပုံပြိုင်ပွဲကိုလောက်တာပေါ့အဲမှာcategory တွေရတော့ကျွန်တော်တို့ကလို့ပြိုင်ပွဲခေါ်တော့ကတော့ category 5ခုလောက်ခေါ်တယ်ဒီ portrait တွေခေါ်တယ်ပြီးတော့ night တွေ super night တွေခေါ်တယ် creative တွေခေါ်တယ်ပြင်ဒီ light motion တွေခေါ်တယ်အဲ့လိုမျိုး category 5ခုလောက်ခွဲပြီးခေါ်တာပေါ့ကျွန်တော်စုရတဲ့ category ဆိုရင်တော့ဒါ creative perspective လို့ပြောရဲခေါ်လို့ရတဲ့ category ပေါ့အဲ့ category မှာတော့ goal ရတာပေါ့ဟိုဒီတဲ့ပုံကိုကျွန်တော် time ဆိုပြီးတော့ကျွန်တော်နာမည်ပေးထားတယ်အချိန်ပေါ့အဓိကဘာကိုပြောချင်တာလဲဆိုတော့ဒီတဲ့ပုံမှာကနော်ဒီကလေးတယောက်ရဲ့လက်နဲ့လူကြီးတယောက်ရဲ့လက်နဲ့ကျွန်တော်အဲ့လိုရှင်တွဲပြီးတော့ပြတာတာပေါ့အဓိကဘာကိုပြောချင်လဲဆိုတော့ကျွန်တော်တို့ဒီဖြတ်တန်းရတဲ့အချိန်ပေါ့ဘဝဒီကာလအတော်တွေမှာကျွန်တော်တို့ကမွေးဖွားလာမယ်ပြီးရင်တဖြည်းဖြည်းနဲ့နှုတ်ပြူလာမယ်တဖြည်းဖြည်းနဲ့ကြီးပြင်းလာပြီးနောက်ဆုံးမှာကျွန်တော်တို့အိုမင်းရှင်ရောသွားမယ်ပေါ့အဲ့ဒီတော်တွင်လဲမှာကျွန်တော်ရဲ့တပ်ပုံမှာဒီကလေးတယောက်ရဲ့လက်နဲ့လူကြီးတယောက်လက်နဲ့တယောက်ကိုတယောက်ဒီအပြန်လန်ကင်ထားတယ်တယောက်ကိုတယောက်စုတ်ကင်ထားတယ်ဆိုတဲ့သဘောလေးပါတယ်အဲ့ဒါပါလဲဆိုတော့တယောက်ကိုတယောက်ဒီစောစောပြောခဲ့တဲ့ကျွန်တော်ဖြတ်တန်းရတဲ့အချိန်တွေမှာတယောက်ကိုတယောက် give side ကြမယ်တယောက်ကိုတယောက်ချစ်ကြမယ်ပေါ့တယောက်ကိုတယောက်ကျင်နာကြမယ်ပြီးတော့ဒါလူချင်းချင်းလေးလေးဆဆနဲ့ဆက်ဆံမှုဆက်ဆံတင်တယ်ဆိုတဲ့ story လေးကိုကျွန်တော်ပြောချင်တာပေါ့လေ
ဒီလိုအောင်မြင်မှုတွေရခဲ့ပြီဆိုတော့သူ့ရဲ့ခံစားချက်က
ကိုတော့ဂုဏ်ယူတာပေါ့ဟိုငါလုံနိုင်သွားပြီဆိုတာမျိုးပေါ့ကိုကဒီလမ်းကြောင်းကိုလျှောက်လာတဲ့တော်တယ်မှာဒီလိုမျိုးရဖို့ဒါကိုရဲ့ရည်မှန်းချက်ပဲလေဒီလိုမျိုးနိုင်ငံတကာတပ်ပုံစုတွေလိုချင်တဲ့ key သွားပြီးဒီတပ်ပုံတွေရရင်းနဲ့ပဲနိုင်ငံရတဲ့ပုံစံတွေရယူမယ်ဆိုတာကြတော့ကိုယ့်ရဲ့အဓိကစိတ်ဆုံးဖြတ်ချက်လိုမျိုးလည်းဖြစ်နေတော့ကြတော့ဒီစုကိုရလိုက်တယ်ဆိုတော့တီးတော့ကြတော့ဟောငါလုံနိုင်ပါလားပေါ့ငါကိုယ့်ကိုယ်လည်းပို့ပြီးတော့ယုံကြည်မှုလည်းတက်လာတာပေါ့ငါဒါမျိုးတွေလုံနိုင်တယ်ဆိုပြီးတော့အဲ့လိုမျိုးတော့ခံစားမိရတယ
်ကဲကျန်စီတို့ကြီးကိုယ်ဝါသနာပါတဲ့အရာကိုဒီဇိုင်းမမတ်နဲ့လှုပ်သွားပြီးအောင်မြင်မှုရခဲ့တဲ့လူငယ်လေးတယောက်ကြောင့်ကြားခဲ့ရတာနော်ကျန်စီတို့တွေလည်းကိုယ်ဖြစ်ချင်တဲ့အရာတွေကိုဒီဇိုင်းမမတ်နဲ့လုပ်ရင်းနဲ့အောင်မြင်မှုရကြပါစီလို့ဆုတောင်းပေးလိုက်ပါတယ်နောက်တစ်ပတ်မှတွေ့မယ်နော်
မခင်လေးဆက်သွယ်စကားပြောရတဲ့ဂျန်စီအစီအစဉ်ဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့အားကစားအစီအစဉ်တွေကိုတင်ပြပေးပါမယ်အမေရိကန်မေဂျာလိဖလာဘောလုံးပွဲမှာတော့အယ်လီဂလက်ဆီအသင်းပိုဆွဲပြီး6ကြိမ်မြောက်ချန်ပီယံဖြစ်သွားပါတယ် AFF RCM Mitsubishi ဖလာဘောလုံးပွဲတွေကိုတနင်္လာနေ့ကစတင်လိုက်ပြီးတော့မြန်မာအသင်းပွဲဦးထွက်အိမ်ကွင်းမှာရှုံးခဲ့ပါတယ်နယူးယောက်မက်အသင်းကဒိုမီကန်ဘေ့စ်ဘောကစားသမားဂျူအန်ဆိုတိုကို15နှစ်စာကမ္ဘာစံချိန်တင်စာချုပ်ချုပ်လိုက်ပါတယ်ဒီလိုတပတ်အတွင်းအားကစားအစီအစဉ်တွေကိုကိုရနိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
လက်ထောင်းလက်ဆက်ငါဖီဗာကမ္ဘာကလပ်ချန်ပီယံများဖလားဘောလုံးပွဲအုပ်စုပွဲစဉ်တွေကိုဒီဇင်ဘာ6ရက်နေ့ကအမေရိကန်နိုင်ငံမိုင်အမီမှာမဲနိုင်ခဲ့ကြပြီးတော့ဒါဟာကလပ်သင်းဘောလုံးပွဲတွေရဲ့ခေတ်သစ်ဖြစ်တယ်လို့ဖီဗာဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကပြောလိုက်ပါတယ
် The FIFA Club World Cup whichstarts a new era in club football
FIFA ကမ္ဘာ့ club champion ဘလားဟာကလပ်အသင်းဘောလုံးပွဲတွေရဲ့ခေတ်သစ်အစတစ်ခုဖြစ်ပါလေဒီပြိုင်ပွဲမှာကမ္ဘာ့တဝမ်းကအသင်းတွေအားလုံးပါဝင်နိုင်အောင်လုပ်ထားတာဖြစ်ပြီးတော့ကမ္ဘာ့တဝမ်းကအကောင်းဆုံး32တင်းကကမ္ဘာ့အကောင်းဆုံးကစားသမားတွေဟာ2025ခုနှစ်ဇွန်15ကနေဇူလိုင်23ရက်နေ့အထိအမေရိကန်မှာလာကစားပြီးတော့ ဘယ်တင်းကကမ္ဘာအကောင်းဆုံးဆိုတာကိုပြကြမှာပါဒါအတွက်အမေရိကန်ကမြို့၁၂မြို့မှာရှိတဲ့ကစားကွင်း၁၂ကွင်းကိုရွေးထားပြီးတော့ကမ္ဘာတဝန်းကပြည်သက်၃တန်းကနေ၄တန်းလောက်ထိလာမှာဖြစ်ပါတယ
်ဒီအုပ်စုပွဲစဉ်တွေကိုမဲနိုင်တဲ့ခန်းနာမှာပဲကမ္ဘာကလပ်ချန်ပီယံများစုဖလားကြီးကိုလည်းပထမဆုံးအကြိမ်ဖြစ်တဲ့တရားဝင်ပြသခဲ့ပါတယ်အသင်း32တင်းကိုမဲလိုက်ခဲ့ကြတာမှာအုပ်စုအိမ်မှာတော့မက်ဆီရဲ့အင်တာမိုင်းမီအသင်းကပါမီရက်စ်ပေါ်တိုအယ်အာလီအသင်းတွေနဲ့တအုပ်စုတွေကျပါတယ်။နာမည်ကြီးအသင်းတွေတဲကတော့အုပ်စုပြီးမှ PSG အက်တလက်တီကိုတောင်အမေရိကချန်ပီယံဘိုဒါဖိုကိုတို့တွေ့မှာဖြစ်လို့အုပ်စုကျက်ပြီးတော့အုပ်စုစီမှာတော့ဘိုင်မြူနစ်ဘန်ဖီကာနဲ့ဘိုဂါဂျူနီယာအုပ်စုဒီမှာတော့ချဲလ်စီနဲ့ဖလာမင်ဂိုအုပ်စုအီမှာတော့ရီဗာပလိတ်နဲ့အင်တာမီလန်အုပ်စု F မှာဒေါ့မန်နဲ့ဖလူမီနန်စီအုပ်စုကြီးမှာတော့မန်စီးတီးနဲ့ဂျူဗန်တက်စ်တို့တွေ့ကြမှာဖြစ်ပြီးတော့လက်ရှိဥရောပချန်ပီယံရယ်မက်ဒရစ်အသင်းကတော့အုပ်စု H မှာအဟီလာပချူကာဆော့ဖ်ဘတ်တို့နဲ့တွေ့မှာဖြစ်လို့အုပ်စုအချောင်ဆုံးလို့ပြောရမှာဖြစ်ပါတယ်ခင်ဗျာ2024 AFF ASEAN Mitsubishi ဖလားဘောလုံးပွဲတွေကိုတော့ဒီဇင်ဘာ9ရက်နေ့ကနေစပြီးတော့ကစားနေရမှာမြန်မာအသင်းဟာအုပ်စုအဖွဲ့ပွဲစဉ်မှာအင်ဒိုနီးရှားအသင်းကိုရှုံးသွားခဲ့ပါတယ်မြန်မာနဲ့အင်ဒိုနီးရှားတို့ရန်ကုန်မြို့ကသူနာခွင်းမှာကစားကြတာမှာအင်ဒိုနီးရှားကမြန်မာကိုဒိုဂိုကုမရှိနဲ့နိုင်သွားခဲ့ပါတယ်။မြန်မာသင်းနီးပြဦးမျိုးလိုင်ဝင်းကတော့အသင်းရှုံးမိမဲ့ကစားပုံကိုကျင်းတဲ့ကြောင်းအသင်းနေနဲ့ဂိုးသွင်းခွင့်တွေဖန်တီးနိုင်ခဲ့ပေမဲ့ဂိုးဝင်အောင်မသွင်းနိုင်ခဲ့တဲ့အတွက်ရှုံးရင်းခဲ့တာဖြစ်ပြီးတော့လာမယ့်ဖိလစ်ပိုင်နဲ့ပွဲအတွက်တေးချာပြင်ဆင်သွားမယ်လို့ပွဲပြီးသတင်းစာရှင်းလင်းပွဲမှာပြောထားပါတယ်။ဒီပွဲမှာမြန်မာသင်းခေါင်းဆောင်မောင်မောင်လေးဟာပွဲပြီးမှာပြဿနာတွေနဲ့ပြဿနာဖြစ်ပြီးတော့ဆဲဆိုတယ်ဆိုတဲ့ဗီဒီယိုဖိုင်တွေလည်းလူမှုကွန်ရက်ဒီမှာပြန့်နှံ့နေပါတယ်2024 ASEAN Mitsubishi ဖလားဘောလုံးပွဲမှာတော့မြန်မာအသင်းဟာအုပ်စုဘီမှာအင်ဒိုနီးရှား၊ဗီယက်နမ်၊ဖိလစ်ပိုင်နဲ့လာအိုနဲ့တုပ်စုတွေကြပြီးတော့အုပ်စု A မှာတော့ထိုင်းစင်ကာပူ၊မလေးရှား၊ကမ္ဘောဒီးယားနဲ့တီမောလက်စတေအသင်းတို့ပါဝင်ပါတယ်ခင်ဗျာအမေရိကန်မေဂျာလိဂ်ကဘောလုံးပွဲတွေမှာတော့ LA Galaxy အသင်းကချန်ပီယံဖြစ်သွားပါတယ်မေဂျာလိဂ်ဖလားဖိုင်နယ်ကိုစနေနေ့က LA Galaxy နဲ့နယူးယောက်ရက်ဘူးအသင်းတို့ဘောလုံးခဲ့ကြတာမှာ LA Galaxy အသင်းက၂ဂိုးတကွနဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါအခုလိုမျိုး LA Galaxy အသင်းမေဂျာလိဂ်ချန်ပီယံဖြစ်သွားတဲ့အတွက်ဂျာမနီနဲ့ဒေါ့တမန်ကစားသမားဟောင်းမာကိုရိုက်စာလည်းသူ့ရဲ့ကစားသမားတက်တန်းတစ်လျှောက်မှာမပေးချန်ပီယံစုကိုပထမဆုံးအကြိမ်ရရှိသွားခဲ့ပါတယ်ခင်ဗျာအစတည်းမှာပဲအမေရိကန်မေဂျာလိဂ်ကအကောင်းဆုံးဘောလုံးသမားစုကိုတော့အင်တာမိုင်းမီအသင်းကအာဂျင်တီးနားအသင်းကောင်းဆောင်လျူနယ်မက်ဆီရရှိသွားခဲ့ပါတယ်မက်ဆီနဲ့အင်တာမိုင်းမီအသင်းဟာဒီနှစ်ဘောလုံးရာသီမှာမေဂျာလိဂ်ချန်ပီယံမဖြစ်ခဲ့ပေမဲ့လည်းပုံမှန်မပေးပြိုင်ပွဲတွေမှာစံချိန်တင်အမှတ်အများဆုံးရပြီးတော့စပိုတာရှူးကိုရရှိခဲ့လို့မက်ဆီဟာဒီနှစ်မေဂျာလိဂ်ပြိုင်ပွဲမှာဂိုး20သွင်းပြီးတော့16ဂိုးဖန်တီးပေးခဲ့တာကြောင့်တနည်းတာအကောင်းဆုံးဘောလုံးသမားစု MVP စုကိုရရှိခဲ့တာဖြစ်ပါတယ်ခင်ဗျာယောဘဘမှာတော့ပေါ်တူဂီနဲ့မန်ချက်စတာယူနိုက်တက်ကစားသမားဟာနာနီဘောလုံးသမားဘွားကအနားယူလိုက်ပါပြီအသက်38နှစ်ရှိဖြစ်တဲ့လူးစ်နာနီဟာဘောလုံးသမားဖြစ်နေ16နှစ်ကြာကစားပြီးတဲ့နောက်ကစားသမားဘွားကလည်းအနားယူပြီးဆိုပြီးတော့တင်းငွေနေနေမှာချိန်ကြပါတယ်နာနီဟာ Sporting Lisbon တင်မှာသူ့ရဲ့ကစားသမားဘွားကိုစတင်ခဲ့ပြီးတော့အိမ်နောက်မှာတော့2008ခုနှစ်ကမန်ချက်စတာယူနိုက်တက်အသင်းကိုပြောင်းရွှေ့ခဲ့တာပါမန်ယူအသင်းနဲ့တူ Premier League ဖလား၄ချိန်နဲ့ Champions League ဖလား၃ချိန်ရခဲ့ပြီးတော့ပေါ်တူဂီအသင်းနဲ့တူ Euro 2016ယူရိုပါဖလားကိုဘူဆွဲခဲ့ပါတယ်ဒါနီဟာကစားသမားတက်တန်းတစ်လျှောက်အင်္ဂလန်ပေါ်တူဂီစ်ပိန်အီတလီတူရကီအမေရိကန်နဲ့ဩစတြေးလျနိုင်ငံတွေကကလပ်အသင်း10တင်းမှာကစားခဲ့ပြီးတော့စုစုပေါင်းပွဲ620ကျော်မှာဂိုးပေါင်း130သွင်းယူခဲ့တာဖြစ်ပါတယ်ခင်ဗျာအမေရိကန်ဘက်ကနောက်ထပ်အကစားသတင်းတစ်ခုမှာတော့ Dominican Republic ကဘေ့စ်ဘောကစားသမားပွန်ဆိုတိုဟာ New York Mets ဘေ့စ်ဘောအသင်းနဲ့ကမ္ဘာစံချိန်တင်စာချုပ်ချုပ်ဆိုလိုက်ပါတယ်ယောက်မက်အသင်းကနယူးယောက်ယန်ကီးအသင်းမှာကစားနေတဲ့ဆိုတိုကိုအမေရိကန်ဒေါ်လာ865သန်းနဲ့15နှစ်စာချုပ်ချုပ်လိုက်တာဖြစ်ပါတယ်အခုလိုမျိုးဆိုတိုနဲ့မက်အသင်းတို့ရဲ့စာချုပ်ဟာ professional အားစားသမိုင်းမှာတော့အကြီးမားဆုံးစာချုပ်ဖြစ်ပါတယ်ဒီမတိုင်ခင်ကတော့ LA Dodgers အသင်းကဆိုဟေးအိုတာနီကိုပြီးရဲ့နှစ်ဆောင်းရာသီမှာအမေရိကန်ဒေါ်လာတန်း910နှစ်စာချုပ်ချုပ်ခဲ့တာပါသူဟာအခုလိုမျိုးမက်အသင်းနဲ့စာချုပ်ချုပ်လိုက်တဲ့အတွက်လာစာဖြစ်နေပထမ9နှစ်မှာအမေရိကန်ဒေါ်လာ305သန်းရမှာဖြစ်ပြီးတော့အဲ့ထဲမှာစာချုပ်လက်မှတ်ထိုးတဲ့စူဂျေ85သန်းအပဝဲတစ်နှစ်ကိုလာစာငွေအဖြစ်နဲ့46သန်းရရှိမှာဖြစ်ပါတယ်ခင်ဗျာလာမယ့်2028ခုနှစ်ကြာရင်အမေရိကန်နိုင်ငံ Los Angeles မြို့မှာကျင်းပမယ့် LA Open ပြိုင်ပွဲမှာလက်ဝဲကစားသမားတွေပေါင်းပါဆိုတာကို နိုင်ငံတွေရဲ့လက်ဝဲဖွဲ့ချုပ်တွေကဆုံးဖြတ်ရမယ့်အချိန်ရောက်ပြီလို့နိုင်ငံတကာအိုလံပစ်ကော်မတီ IOC ဥက္ကဋ္ဌသောမတ်စ်ဘက်ကဒီဇင်ဘာ5ရက်နေ့မှာပြောလိုက်ပါတယ်လက်ဝဲဖွဲ့ချုပ်တွေအနေနဲ့ကမ္ဘာလုံးဆိုင်ရာလက်ဝဲအဖွဲ့ချုပ်အစ်တစ်ခုကိုဖွဲ့မလားဒါမှမဟုတ်အိုလံပစ်ပြိုင်ပွဲမှာမပါဘဲနေမလားဆိုတာကိုဆုံးဖြတ်မှာဖြစ်တယ်လို့ IOC ဥက္ကဋ္ဌသောမတ်စ်ဘက်ကပြောပါတယ
် This is in the hands of the National Boxing FederationsWhether they want
လောကကစားသမားတွေကိုအိုလံပစ်ပြိုင်ပွဲမှာဝင်ပြိုင်ခံပြီးတော့အိုလံပစ်စုစည်းတွေရယူနိုင်မဲ့အခွင့်အရေးကိုယူသွားမလားမယူသွားဘူးလားဆိုတာနိုင်ငံတွေရဲ့လောကအဖွဲ့ချုပ်တွေအပေါ်မှာပဲမူတည်နေပါတယ်ဒါကတိတ်ကိုယူရှင်းပြီးတော့လွယ်လွယ်လေးပါတချို့အဖွဲ့ချုပ်တွေဘက်ကလှုပ်လာနေတာတွေကိုလည်းကျွန်တော်တို့တွေ့နေရပါတယ်ဆိုတော့ကျွန်တော်တို့ကဒါကိုစောင့်ကြည့်နေပြီးတော့ဆုံးဖြတ်ဖို့အချိန်ရောက်လာတဲ့အခါမှာကျွန်တော်တို့အနေနဲ့ကမ္ဘာလောကအဖွဲ့ချုပ်ရှိမရှိဆိုတာကိုအကဲဖြတ်သွားမှာပါ
ပြည်နိုင်ငံ Valtorance မှာကျင်းပခဲ့တဲ့2024-25ကမ္ဘာရေကဲပြင်းနှင်းချော့စီပြိုင်ပွဲရဲ့အဖွင့်ပွဲမှာတော့ Austria နိုင်ငံကမနစ်က Champion Veronica Windisch နဲ့ Canada နိုင်ငံက Robin Walling တို့အနိုင်ရသွားခဲ့ကြပါတယ်။ Valtorance ဟာဥရောပတိုက်ကနှင်းချော့စီတဲ့နေရာတွေမှာအမြင့်ဆုံးဖြစ်ပြီးတော့အမြင့်ပေမီတာ2300ကျော်မှာတည်ရှိတာဖြစ်ပြီးတနင်္ဂနွေနေ့ကအိမ်မှာကျင်းပခဲ့တဲ့အမျိုးသားမီတာ330ရေကဲပြင်းနှင်းချော့စီပြိုင်ပွဲမှာတော့ကနေဒါနိုင်ငံက Robin Walling က Czech နိုင်ငံက Michael Arban နဲ့သူနဲ့တနိုင်ငံတည်းသား Jean Di Paoli တို့ကိုနိုင်ရပြီးတော့ Champion ဖြစ်သွားခဲ့ပါတယ်။အမျိုးသမီးပြိုင်ပွဲတွေဘက်မှာတော့ကမ္ဘာ Champion ဆုကို3ချိန်ရပူးတဲ့ Veronica Windisch ကပဲတိတ်ခတ်ခဲမရှိပဲအလွယ်ကူဆက်ပြီးတော့နိုင်ရသွားခဲ့ပြီးတော့ Latvia နိုင်ငံက Justin Song ကဒုတိယရပြီးတော့ Switzerland နိုင်ငံက Anis Morang ကတတိယရခဲ့ပါတယ်။ဒီပြိုင်ပွဲကိုတော့နိုင်ငံ18နိုင်ငံကကစားသမား100ကျော်ဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကနေဗုဒ္ဓနေ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်သောတာရှင်တွေအတင်နဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းတယ်အကြံပေးခြင်းတယ်ဆိုရင်ကျွန်တော်တို့စီကို email ကပဲဖြစ်ဖြစ်ဒါမှမဟုတ် Facebook ကနေဖြစ်ဖြစ်ဆက်သွယ်လို့ရပါတယ်ကျွန်တော်တို့ရဲ့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ဒါ့ပြင်ကျွန်တော်တို့ရဲ့ VA Facebook စာမျက်နှာကနေလည်းစာရေးသားပြပို့နိုင်ပါတယ်။အခုကတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုစော်ဝင်းလိုင်ကကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။စီးရီးယားနိုင်ငံအတွင်းဖြစ်ပေါ်နေတဲ့အခြေအနေတွေကိုအနီးကဆောင်ကြည့်နေပြီးလက်ရှိတိုင်းပြည်အာဏာကိုထိန်းချုပ်ထားသူတွေနဲ့လည်းအဆက်အသွယ်ရှိတယ်လို့ရုရှားကဒီကနေ့ဒီဇင်ဘာလ17ရက်နေ့မှာပြောပါတယ်။နေပေါင်းများစွာတမ်းမြင့်ခဲ့တဲ့စီးရီးယားပြည်တွင်းစစ်အတွင်းစီးရီးယားအစိုးရတပ်ဖွဲ့တွေကိုထောက်ပံ့ကူညီပေးဖို့ရုရှားတပ်ဖွဲ့တွေအခြေချခဲ့တဲ့တပ်စခန်းနေရာတွေအပါအဝင်တန်တမာအဆောက်အအုံတွေဘေးကင်းလုံခြုံမှုရှိအောင်ထိန်းသိမ်းပေးဖို့အတွက်လည်းရုရှားအစိုးရပြောခွင့်ရကတောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာအရသာပြည်သူတွေအပေါ်လေကြောင်းတိုက်ခတ်မှုတွေမှာအထုံးပြူတဲ့လေရင်အစိတ်ပိုင်းတွေကိုရောင်းချပေးမှုနဲ့တရုတ်ကုမ္ပဏီ၄ခုကိုအမေရိကန်ကတန်ခတ်အရေးယူလိုက်ပါတယ်စစ်ကောင်စီကိုစစ်လက်နက်ပစ္စည်းရောင်းချမှုနဲ့တန်ခတ်အရေးယူလိုက်တဲ့တရုတ်ကုမ္ပဏီ၄ခုတည်းကနှစ်ခုဟာမြန်မာနိုင်ငံမှာအခြေစိုက်ပြီးကြံနှစ်ခုကတော့ရုရှားနိုင်ငံမှာအခြေစိုက်တယ်လို့လည်းအမေရိကန်ကုသရေးဝန်ကြီးဌာနကမနေ့ဒီဇင်ဘာလ10ရက်နေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံစီးပွားရေးဟာဒီနှစ်ဘာနာနှစ်မှာတိရခိုင်နှုန်းကျဆင်းနေတာကြောင့်နိုင်ငံကြောင်းကမ္ဘာဘဏ်ကခံမှပါတယ်လက်နက်ကန်ပိပခါတွေရင်ဆိုင်နေရတဲ့အပြင်မကြခင်ကာလပိုင်းကရေလွှမ်းမှုဘေးဒဏ်တွေထပ်ကြုံခဲ့ရတဲ့မြန်မာစီးပွားရေးဟာအစောစောပိုင်းကခံမှန်းချက်တွေနဲ့ကွဲလွဲနေပြီးနောက်ထပ်ကျဆင်းနိုင်ခြေရှိနေတာကိုကမ္ဘာဘဏ်ကသတိပေးလိုက်တာဖြစ်ပါတယ်ငွေကြေးဖုံးပွားမှုငွေကြေးတန်ဖိုးကျဆင်းမှုလျှက်စစ်တာအားနဲ့လူသားအရင်းမြစ်လုပ်အားရော့ကျသွားတဲ့ပြဿနာတွေလည်းမြန်မာစီးပွားရေးကိုပိုပြီးကြဆင်းအောင်တွန်းအားပေးနေတဲ့အကြောင်းရပ်တွေဖြစ်ပေါ်ပြပါတယ်။ရခိုင်ပြည်နယ်မောင်နှမမြို့နယ်ခြေဆိုင်နေကြဆောင်ရဲတပ်ဖွဲ့ကွဲနှခခငါးကိုဒီတရင်ပအစောပိုင်းမှာရခိုင်အရခတ်တော် AA ကတင်ပတ်ခဲ့ပါတယ်ခင်ဗျာ
။တရင်အချင်းချုပ်ကိုကိုစော်ဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညတဲ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မခင်လေးဖြစ်ပြီးတော့အတန်နှွင့်ဘိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ NASA Lobet နဲ့ဂျိုးတို့ဖြစ်ပါတယ်။VOA ရဲ့အသံရဲ့တင်းငွေနေညာပိုင်းမြန်မာအစီအစဉ်တွေကိုဟိုဗုဒ္ဓနေညာပိုင်းမြန်မာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းတိုမီတာဆက်လိုင်းတိုမီတာ25 40 51နဲ့လိုင်းလိုက်မီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်အားလုံးကျေးဇူးတင်ပါတယ်ခင်ဗျာThank you.
This program has come